Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တန်ရန်2018ခုနှစ်အောက်တိုဘာလ21ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒီမီတာ25 32 52နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပါ
ကျမသင်္ကီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုကိုရန်နိုင်နဲ့အတူချင်ညာပါမယ်ဆော်ဒီသတင်းတောက်သိဆုံးရမှုနဲ့ပတ်သက်ပြီးဆော်ဒီဘက်ကရှင်းလင်းချက်ကိုအမေရိကန်သမ္မတကထိုးနှက်ပြောဆိုလိုက်ပါတယ်အမေရိကန်ပါဝါဘောထီမနေ့ကဖွင့်လာမှာတော့ဘသူမှမပေါက်ခဲ့တာကြောင့်စုကြီးကတန်း600ကျော်သွားပါပြီဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြေဝကျုံမော့ကိုဖျက်ပြီးတိုက်ခတ်လာမဲ့မုံတိုင်းငယ်ကြောင့်ရန်ကုန်အေယာဝတီဘကိုးတနင်းတာကြီးကရင်မုံပြည်နယ်ဒီမှာလေပြင်းနဲ့မိုးသဲထန်လာနိုင်တယ်လို့မိုးလေဝသပညာရှင်တွေကကြိုတင်ခန့်မှန်းပါတယ်။အဲ
နောက်ပိုင်းရေးကြည့်တာကကျွန်တော်တို့ဆိုရင်ကမင်းလားပင်တော်တွေရောက်သွားရင်တို့ကမုံတိုင်းကဖြစ်တဲ့တော့မုံတိုင်းများဖြစ်မလားလို့စောင့်ကြည့်ကြတော့ဒီလေလိုင်းကြီးနဲ့မုံတိုင်းကျွန်းကြံနဲ့ပြောလို့ရတယ်အခြေပြုနေတ
ယ်။ဒီကြောင့်သတင်းအနေပြပချင်းမှာတင်ဆက်သွားဖို့ရှိတယ်လို့မြမရေးရဆွေးနွေးကန်မြမပြည်မပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတလွာထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ရအောင်ပါ။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
။တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စင်ဝင်ရုပ်အတွင်းမှာဆော်ဒီသတင်းတောက်ဂျမဲကာရှိုဂီတေဆုံးခဲ့ရမှုအပေါ်ဆော်ဒီအာရေဗျဘက်ကရှင်းလင်းချက်ကိုအမေရိကန်သမ္မတကထိုးနှက်ပြောဆိုလိုက်ပါတယ်။လိန်လေလှည့်ပြားခဲ့တယ်ဆိုတာရှင်းပါတယ်လို့သမ္မတထရန့်ကပြောဆိုတာပါ။ဒါပေမဲ့လည်းဆော်ဒီအာရေဗျနိုင်ငံဟာအမေရိကန်ရဲ့ဆယ်စုနှစ်နဲ့ချီတည်ရှိလာတဲ့မဟာမိတ်ဖြစ်တယ်လို့အမေရိကန်သမ္မတကမနေ့စနေနေ့နောက်ပိုင်းဝါရှင်တန်ပို့စ်သတင်းစာကိုပြောဆိုပါတယ်။သတင်းနောက်ကရှိုဂီကိုတတ်ဖို့ဆော်ဒီအင်ရှစ်ဆန်မင်းသားမိုဟာမက်ဘင်ဆယ်မန်ကဆော်ဒီတရှိုးတွေကိုမညွန်ကြားခဲ့ဘူးဆိုတာလည်းဖြစ်နိုင်တယ်လို့သမ္မတထရန့်ကပြောဆိုပါတယ်။ Sorry အင်ရှိဆန်မှာတာဝန်ရှိတယ်တာဝန်မရှိဘူးဆိုတာကိုသူ့ကိုတင်ပြထားတာမရှိတဲ့အကြောင်း So အင်ရှိဆန်ရဲ့တာဝန်ကင်းတယ်ဆိုရင်တော့ကောင်းမှာဖြစ်ပြီးအခုချိန်ထိတော့အဲ့ဒီအခြေအနေကိုမရောက်သေးဘူးလို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်။ Khashoggi တည်ဆုံးကြောင်း Saudi Arabia ဘက်ကပထမဆုံးဝန်ခံပြောဆိုထားတဲ့ပြီးခဲ့တဲ့စနေနေ့အစောပိုင်းမှာတော့သတင်းထောက် Khashoggi ကအောက်တိုဘာလ2ရက်နေ့ကဆော်ဒီကောင်စစ်ဝင်ရုံးထဲကိုဝင်ရောက်လာပြီးတဲ့နောက်အချင်းများရင်ဖြစ်တာမှာတည်ဆုံသွားတာလို့ဆော်ဒီဘက်ကရှင်းလင်းခဲ့တာပါ။ဆော်ဒီအာရေဗျဘက်ကရှင်းလင်းချက်အပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေလည်းထွက်ပေါ်လာပါတယ်။ဝေဖန်သူတွေကတော့ဆော်ဒီတရှု15ယောက်ကသတင်းထောက်ကရှိုဂီနဲ့တွေ့ဖို့တူရကီနိုင်ငံအစ္စတန်ဘူးမြို့ကိုလေယာဉ်နဲ့ဘလူးပုံစံနဲ့ရောက်လာပြီးဆော်ဒီအင်ရှစ်ဆန်မတိပဲသဘောတူညီချက်မရှိပဲကရှိုဂီကိုဘာကြောင့်တတ်ပြစ်လိုက်တယ်လဲဆိုတဲ့အပေါ်မှာမေးခွန်းထုတ်နေကြပါတယ်။သတင်းနောက်ကရှိုဂီတည်ဆုံးမှုနဲ့ဆက်နွယ်ပြီးအဓိကချတဲ့အရာရှိ9ယောက်ကိုယာရုကဖယ်ရှားလိုက်ပြီး18ယောက်ကိုတော့ဖမ်းဆီးထားတယ်လို့လည်းဆော်ဒီအာရေဗျဘက်ကပြောဆိုထားပါတယ်ရှင်
။ဒါလည်းပြည်နျူကလ িয়ার လက်နက်သဘောတူစာချုပ်ကိုရုရှားဘက်ကချိုးဖောက်တာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဒီသဘောတူစာချုပ်ကနေတုံထွက်ဖို့လုပ်မှဖြစ်တယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကစနေနေ့မှာပြောလိုက်ပါတယ်။ဒါပေမဲ့ရုရှားဘက်ကဘလို့ချိုးဖောက်ခဲ့သလဲဆိုတာကိုတော့သူကအသေးစိတ်မပြောခဲ့ပါဘူး။ရုရှားဆိုရဘက်ကတော့ဒီသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်တာဟာအနည်းငယ်ရှိတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်ဆိုပြီးဒီကနေ့မှာတုံ့ပြန်လိုက်ပါတယ်။ဒီသဘောတူစာချုပ်ကို1980ပြည့်လွန်နှစ်နောက်ပိုင်းကာလတွေကဆွေးနွေးသဘောတူခဲ့တာဖြစ်ပြီးတော့နိုင်ငံလုံးကတာတူတာလက်ပြင်းနဲ့နျူကလ িয়ার နဲ့တိုက်ခိုက်ရေးဒုံးကျည်တွေဖျက်သိမ်းဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ရုရှားကဒီသဘောတူညီချက်ကိုချိုးဖောက်ခဲ့ပြီးသူတို့ဟာနှစ်ပေါင်းများစွာကလေးကချိုးဖောက်ခဲ့တာဖြစ်ကြောင်းသူတို့ဘက်ကဒီနျူကလ িয়ার သဘောတူညီမှုကိုချိုးဖောက်တာကိုကျွန်တော်တို့ခွင့်ပြုမှာမဟုတ်သလိုကျွန်တော်တို့ခွင့်မပြုထားတဲ့လက်နက်တွေကိုလည်းပြုလုပ်သွားမှာဖြစ်တယ်လို့သမ္မတထရမ့်ကနေဗာဒါပြည်နယ်ကအယ်ကိုမြို့လူလူစုဝေးပွဲအတွင်းမှာပြောကြားခဲ့တာဖြစ်ပါတယ်။ရုရှားနဲ့တရုတ်ကဒီလက်နက်တွေထုတ်လုပ်တာကိုရပ်တန့်ဖို့သဘောမတူဘူးဆိုရင်အမေရိကန်အနေနဲ့လက်နက်တွေထုတ်လုပ်သွားမှာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။ရုရှားဘက်ကတော့သူတို့အနေနဲ့သဘောတူစာချုပ်ကိုချိုးဖောက်ခြင်းမရှိဘူးဆိုပြီးတော့ငြင်းဆိုထားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာမနေ့စနေနေ့ကချင်းပါတဲ့လွှတ်တော်ရွေးကောက်ပွဲမှာမဲမပေးလိုက်ရသူတွေမဲပေးနိုင်ဖို့အတွက်ဒီကနေ့တနင်္ဂနွေနေ့မှာဒုတိယမြောက်နေ့အဖြစ်ဆက်ပြီးချင်းပါနေပါတယ်။မနေ့စနေနေ့ကတော့လူပေါင်း3,000လောက်မဲပေးခဲ့တယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းမဲယုံနေမဖွင့်နိုင်ခဲ့တာနဲ့မဲပေးဆက်ချွေရွှင်းတာတွေအပါအဝင်အခက်အခဲတွေတော့ရှိခဲ့ပါတယ်။ မဲဆန္ဒရှင်တွေနဲ့မဲယုံတွေအပေါ်တက်ခိုက်မှုတွေအတွင်းအနည်းဆုံးလူ15ဦးသေဆုံးပြီးဒဏ်ရာရသူအများအပြားရှိခဲ့ပါတယ်။မဲယုံတွေနဲ့ရွေးကောက်ပွဲဆိုင်ရာလှုပ်ရှားမှုတွေအလုံးကိုတိုက်ခိုက်မယ်လို့တာလီဘန်တို့ဘက်ကလည်းချင်းချောက်ထားတာပါ။ဒီလိုချင်းချောက်မှုတွေရှိပေမဲ့လည်းမှတ်ပုံတင်ထားတဲ့မဲဆန္ဒရှင်တွေကတော့မဲထွက်ပေးခဲ့ကြပါတယ်။အပြီးသက်မဲရလက်တွေကတော့သတင်းပတ်နဲ့ချီစောင့်ဆိုင်းရအောင်မှာဖြစ်ပါတယ်။တာလီဘန်တို့ဘက်ကသူတို့လက်ချက်လို့ပြောဆိုထားတဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကဩဇာကြီးတဲ့ဗိုလ်ချုပ်အဗ်ဒူရာဇစ်လုံခြံခန့်ခဲ့ရပြီးနောက်မှာတော့ကန်တာဟာပြည်နယ်ကမဲပေးပွဲတွေကိုသတင်းတပတ်နောက်ဆုတ်ထားပါတယ်။ဂါဇနီပြည်နယ်မှာတော့ဒေသခံလူတို့ကြားနိုင်ငံရေးဆိုင်ရာအငင်းပွားမှုတွေကြောင့်ရွေးကောက်ပွဲတွေကိုနောက်နေ့အထိရွှေ့ဆိုင်းထားပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းရွေးကောက်ပွဲဆိုင်ရာအကြမ်းဖက်မှုတွေအာဖဂန်နိုင်ငံတဝန်းမှာဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့မေလကိုယ်စလဲလောင်းတင်သွင်းမှုတွေစတင်ခြင်းကဆလို့နိုင်ငံတဝန်တိုက်ခိုက်မှုတွေအတွင်းရွေးကောက်ပွဲကိုယ်စလဲလောင်း၁၀ဦးနဲ့ထောက်ခံသူဒါဇင်နဲ့ချီတည်ဆုံခဲ့ရပါတယ်။နိုင်ငံတဝန်ကမဲယုံပေါင်း9100ရဲ့လုံခြုံရေးအတွက်အစိုးရဘက်ကလုံခြုံရေးဝန်ထမ်း8000အသုံးပြုထားပါတယ်။မူလကမဲယုံပေါင်း9000ကျော်ဖွင့်ဖို့စီစဉ်ခဲ့ပေမဲ့လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေကြောင့်ချင်းချောက်မှုတွေကြောင့်မဲယုံအရေးအတွက်ကိုရှော့ချခဲ့ရတာဖြစ်ပါတယ်။လွတ်တော်နေရာ249နေရာအတွက်ကိုယ်စလဲပေါင်း2500ရှင်ပြိုင်နေကြပါတယ်ရှင်
။ဂေါ်ဒီမာလာနဲ့မက္ဆီကိုနိုင်ငံနယ်စပ်ကတရားမှာဖိမိနေတဲ့ရှင်ပြောင်းချေချသူတချို့ဟာစနေနေ့ကတော့မက္ဆီကိုနိုင်ငံနဲ့ကိုရေခူးပြီးတော့ဝင်ခဲ့ကြပါတယ်။တချို့တွေကတော့ဒေသခံတွေကိုအမေရိကန်ဒေါ်လာ1ဒေါ်လာနဲ့25ပြဖိပြီးတော့တာယာလေးနဲ့လှုပ်ထားတဲ့ဖောင်လေးနဲ့ဖျက်ကူးခဲ့ကြတာပါ။မက္ဆီကိုရဲတပ်ဖွဲ့ကလူဖျက်ကူးတာတွေကိုတွေ့ရမယ်လဲတရားပေါ်မှာရှိတဲ့ထောင်နဲ့ချီတဲ့လူအုပ်ကြီးကိုထိမ့်နေရတာကြောင့်မတားဆီးနိုင်ခဲ့ပါဘူး။ဒီလူတွေဟာအမေရိကန်နိုင်ငံကိုသွားဖို့အတွက်မက္ဆီကိုနိုင်ငံထဲကိုဝင်နိုင်ဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်။ဟွန်ဒူရက်စ်နိုင်ငံကနေစတင်ပြီးတော့အခုတခါအခါမှာဂေါ်ဒီမာလာနိုင်ငံကိုရောက်နေတဲ့ဒီအခြေချနေထိုင်သူတွေကိုအမေရိကန်ပြည်ထောင်စုကိုမရောက်ခင်မှာတားဆီးရတန်းပြစ်ရမယ်ဆိုပြီးတော့အမေရိကန်သမ္မတထရမ့်ကသတိပေးပါတယ်။ဒီရွှေပြောင်းအခြေချနေထိုင်သူတွေရဲ့အရေးကိစ္စဟာလာမယ့်နိုဝင်ဘာလလွတ်တော်ရွေးကောက်ပွဲတွေမှာဖြေရှင်းရမယ့်နိုင်ငံရေးပြဿနာတည်းဖြစ်တယ်လို့သမ္မတထရမ့်ကပြောကြားလိုက်ပြီးတော့ဒေသတွေမှာပြေးနေတဲ့အခွင့်အရေးတွေကိုဖျက်တောက်ပြန်မှာပြစ်ကြောင်တကယ်လို့မက္ဆီကိုအနေနဲ့အဲ့လူတွေကိုမတားဆီးနိုင်ခဲ့ဘူးဆိုရင်သူ့အနေနဲ့လည်းအမေရိကန်နဲ့မက္ဆီကိုနယ်စပ်ကိုပိတ်ပစ်ပြီးတော့တပ်ဖွဲ့တွေကိုလည်းခြောက်သွားမှာဖြစ်တယ်ဆိုပြီးတော့ချင်းချောက်လိုက်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ထိုင်ဝမ်ကျွန်းကကြော်ကြတဲ့ကံယူထန်လမ်းကြောင်းမှာဒီကနေ့တနင်္ဂနွေနေ့ယထာတစဉ်လမ်းချော်တိမ်းမောက်ခဲ့တာကြောင့်အနည်းဆုံးလူ18ဦးသေဆုံးခဲ့ရပါတယ်။ဒဏ်ရာရသူ132ယောက်ရှိတဲ့အကြောင်းလဲထိုင်ဝမ်ယထာတည်ယူပို့ဆောင်ရေးစီမံခန့်ခွဲမှုဌာနကြေညာချက်မှာဖော်ပြပါတယ်။ယထာရဲ့8တွဲလုံးလမ်းချော်သွားပြီးအဲ့ဒီတဲက9တွဲမှာတော့ပက်လက်လှန်မှောက်သွားတာလို့လဲကြေညာချက်မှာဖော်ပြပါတယ်။ထိုင်ဝမ်ကျွန်းအရှေ့မြောက်ပိုင်းရီလန်ခရိုင်တွင်ယထာမှောက်တာမှာအသက်ရှင်လွတ်မြောက်လာသူ30လောက်ကတော့ယထာတွဲထဲမှာပိတ်မိနေတယ်လို့လည်းဒေတာရင်းသတင်းတွေမှာဖော်ပြကြပါတယ်။အခင်းဖြစ်နေရာကိုရိုက်ကူးထားတဲ့ဓာတ်ပုံတွေထဲမှာတော့ Puma Express ယထာကတန်လန်းပေါ်မှာတွန့်ခေါက်ပြီးတွဲချော်တိတ်မောက်နေတဲ့ပုံတွေကိုတွေ့မြင်ရပါတယ်ရှင
်။ဒီဥနိုင်ငံအရှေ့ပိုင်းရှန်တောင်းပြည်နယ်မှာမနေ့စနေနေ့ကကြောင်မီးသွေးတွင်တစ်ခုအတွင်းမှာပေါက်ကွဲမှုဖြစ်ပေါ်ခဲ့ပြီးတော့အလုပ်သမား22ယောက်ပိတ်မိနေပါတယ်။ရန်ချုံခရိုင်တွင်းကကြောင်မီးသွေးတွေမှာည7နာရီလောက်မှာပေါက်ကွဲမှုဖြစ်ခဲ့ပြီးလမ်းကျောမီတာ100လောက်အတွင်းအပျက်စီးတွေဖြစ်ပွားခဲ့ပါတယ်။ဘာကြောင့်ပေါက်ကွဲမှုဖြစ်ရသလဲဆိုတော့မသိရသေးပါဘူး။ပေါက်ကွဲမှုဖြစ်တဲ့အချိန်မှာမြေအောက်မှာကြောင်မီးသွေးတွေအလုံးသမား334ယောက်ရှိနေခဲ့ပြီးတော့312ယောက်ကိုတော့ကယ်ထုတ်နိုင်ခဲ့ပါတယ်။ကြောင်မီးသွေးတွင်းက၄ပေးစနစ်အလုံးလုံးနေတယ်လို့လည်းဒေသခံအာဏာပိုင်တို့ကပြောပါတယ်။ပိတ်မိနေသူတွေကိုကယ်ထုတ်နိုင်ရေးအတွက်ကယ်ဆယ်ရေးလုပ်သား190ကျော်ကလည်းကြိုးစားနေကြပါတယ်ခင်ဗျာ။
အကြမ်းမဲ့ဝါဒအပေါ်ငွေကြေးထောက်ပံ့မှုတွေကိုရှော့ချပြီးငွေကြေးခဝါချမှုဥပဒေပြင်ဆင်ချက်အပေါ်ပါကစ္စတန်ဘက်ကဆောင်ရွက်ချက်ကမထီရောက်ဘူးလို့ကမ္ဘာတဝန်ဗန္ဓာရေးဆိုင်ရာစောင့်ကြည့်ရေးအဖွဲ့ FATF ရဲ့ကိုယ်စားလှယ်အဖွဲ့ကပြောဆိုလိုက်ပါတယ်။အကြမ်းဖက်ဝါဒအပေါ်ငွေကြေးထောက်ပံ့မှုနဲ့ငွေကြေးခဝါချမှုကိုစောင့်ကြည့်တဲ့ဗန္ဓာရေးဆိုင်ရာလုပ်ငန်းအဖွဲ့ FATF ကပါကစ္စတန်ရဲ့ဆောင်ရွက်ချက်အပေါ်အာရကျဉ်းနှံ့မှုမရှိဘူးဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။အရှာနိုင်ငံတွေအပေါ်ဆောင်ချီတဲ့ ထာနာခွဲအာရှပစိဖိတ်ဆိုင်ရာအဖွဲ့က9ဦးပါကိုယ်စားလှယ်အဖွဲ့ရဲ့ဆက်နှစ်ရက်ကြာပါကစ္စတန်ခီးစဉ်အပြီးအခုလိုသုံးသက်ချက်ထုတ်လိုက်တာဖြစ်ပါတယ်။တောက်ချာနေ့မှာအဆုံးသတ်တဲ့ခီးစဉ်အတွင်းမှာတော့ပါကစ္စတန်ဗန္ဒာရေးနိုင်ငံခြားဆက်ဆံရေးဝန်ကြီးဌာနတို့ကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့သလို FATF ရဲ့အကြံပြုချက်တွေကိုပါကစ္စတန်ဘက်ကဘလောက်လိုက်နာဆောင်ရွက်ပြီးတိုးတက်မှုရှိလာသလဲဆိုတာကိုဆန့်စစ်ဖို့ဗဟိုဘဏ်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကထီတွေကတော့စုချင်းငွေတွေတဖြည်းဖြည်းနဲ့ပို့ပြီးတော့တိုးလာနေပါတယ်။မဂ်ဂမီလီယမ်လို့ခေါ်တဲ့ထီမျိုးစားဆိုရင်သမိုင်းတစ်လျှောက်မှာစုချင်းငွေအမြင့်ဆုံးဖြစ်တဲ့စံချိန်တင်လိုက်ပြီဖြစ်ပါတယ်။တောက်ကြနေညာကဖွင့်ခဲ့တဲ့ဒေါ်လာ1ဘီလီယံစုချင်းငွေကိုဘယ်သူမှမပေါက်ခဲ့တဲ့အတွက်ကမ္ဘာမှာအများဆုံးသမိုင်းဝင်စုချင်းငွေဖြစ်လာတာပါ။လာမယ့်အင်္ဂါနေ့မဂ်ဂမီလီယမ်ထီဖွင့်မဲ့ရက်မှာထီပေါက်မဲ့သူကပြည်မြစုချင်းငွေဒေါ်လာ 1.6 ဘီလီယံထီရရှိမှာဖြစ်ပါတယ်။ရင်းနှုန်းကစုချင်းငွေအများဆုံးဖြစ်တဲ့စံချိန်တင်ခဲ့တာကတော့ Powerball ထီမျိုးစားဖြစ်ပြီးတော့အဲဒီ Powerball ကနေ2016ခုနှစ်ဇန်နဝါရီ13ရက်နေ့တုန်းကထွက်ခဲ့တဲ့စုကဒေါ်လာ 1.5 ဘီလီယံနဲ့အများဆုံးစံချိန်တင်ထားတာပါ။ဒါပြင်ဒီ Powerball ထီမျိုးစားကလည်းမနေ့စနေနေ့မှာဘယ်သူမှမပေါက်တဲ့အတွက်အခုဆိုရင်ပထမစုပေါက်မဲ့စုချင်းငွေကဒေါ်လာ 1,600 ကျော်ကိုရောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ကြီးညာခဲ့ကြတာပါခင်ဗျာ VOE ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voenews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်အခုရင်ဆုံးမိုးလေဝသဆိုင်ရာသတင်းတပုတ်ကိုတင်ပြခြင်းပါတယ်မြဝကျွမ်းမော်ကိုဖျက်ပြီးတိုက်ခတ်လာမဲ့လေပြင်းအားနည်းရန်ဝန်တစ်ခုဟာမုံတိုင်းငယ်အဖြစ်အားကောင်းလာနိုင်ပြီးရန်ကုန်ပဲခူးအေရာဝတီတနင်္သာရီတိုင်းနဲ့ကရင်မွန်ပြည်နယ်တွေမှာ24နာရီအတွင်းမိုးသည်းထန်လာနိုင်တယ်လို့မိုးစလတာဝန်ရှိသူတွေကခန့်မှန်းပါတယ်မြမကန်ယူရနဲ့ကန်းလွန်ပင်လယ်ပြင်မှာရှိတဲ့တင်းမောနဲ့ငါးဖမ်းလုပ်ငန်းတွေကိုမုံတိုင်းသတိပေးချက်ထုတ်ပြန်ထားသလိုရေလန်းခီးသွားလာကြမဲ့ပြည်သူတွေထူးသတိထားကြဖို့မိုးစလပညာရှင်တွေကသတိပေးနေပါတယ်အသေးစိတ်ကိုတော့မတ်ဆုမွန်ပြောပြမှာပါ
2018ခုနှစ်အောက်တိုဘာလ22ရက်နေ့ညနေပိုင်းတိုင်တာချက်ဒီအရာကပ်ပလီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေဖိအားနဲ့ရဝင်းဟာနောက်18နာရီအတွင်းမှာမုံတိုင်းငယ်အဖြစ်အကောင်လာနိုင်ပြီးတော့36နာရီအတွင်းမှာတော့မြန်မာနိုင်ငံမြဝကျွန်းပေါ်ဒေသကိုဖက်ကျော်ဝင်ရောက်နိုင်ခြေရှိတယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ်အခုဖြစ်ပေါ်နေတဲ့လေဖိအားနဲ့ရဝင်းရဲ့အချိန်ကြောင့်လဲနောက်24နာရီအတွင်းမှာပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္လာနေ့တိုင်းကယားပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာမိုးသီးထန်စွာရွာသွန်းပြီးတော့တနအီကိုမိုင်40နှုန်းအထိလေပြင်းမုန်တိုင်းတွေတိုက်ခတ်နိုင်ခြေရှိတယ်လို့လည်းဥကြုံမိုးဦးကခန့်မှန်းပါတယ်
။အမီကပ်ပြည်နယ်ရောဝမ်းမှာကျနေတဲ့ဒီတရားနဲ့ရတာပေါ့နော်။အဲ့တော့ session နိုင်ပြီမှာတော့ဒီဒုံကိုအားပေါင်းနိုင်ရောဝမ်းမှာနေတဲ့ပုံရောနေပါတော့။အော်ဒုံနဲ့ချမှတ်ပြီမှာတော့ကျွန်တော်တို့ဒီမြဝကျုံမော်ဒီတာလေးဖြစ်ပေါ်လာနိုင်တဲ့ခမရတယ်နော်။မြဝကျုံမော်ဆုံးမကောင်းတဲ့တောင်းပြီးရတော့ကျေးရောပြန်ဆက်သွားပြီးတော့ပါကျွန်တော်တို့ဒီမှာကျွန်တော်အရှိတော်ပါဒီနေ့ကတော့ဒီအတိုင်းပဲလို့
မြမပင်လယ်ပြင်မှာလှိုင်းအမြင့်ပေကကိုးပေကနေဆက်နှစ်ပေအထိမြင့်တက်လာနိုင်တဲ့အတွက်မိုးစလားဘက်ကနေအထူးသဖြင့်မြမကံရိုရန်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာကမ်းနီကံဝေငါးဖမ်းလုပ်ငန်းတွေတင်မောတွေနဲ့ရေလန်းပို့ဆောင်ရေးလုပ်ငန်းတွေကိုလည်းအထူးမုံတိုင်းသတိပေးချက်တွေထုတ်ပြန်ထားတယ်လို့ပြောပြပါတယ်ကပ်ပလီပင်လယ်ပြင်တောင်ပိုင်းတနင်္လာရီကံရိုရန်ကနေအစပြုတည်ရှိလာတဲ့အရှိလေးပွေလိုက်ဟာဒီကနေ့အောက်တိုဘာလ22ရက်နေ့ကနေနောက်နှစ်ရက်အတွင်းမှာတော့တနင်္လာရီကံလွန်နဲ့ရခိုင်ကံရိုရန်ဒေသတွေကိုဖြတ်သန်းသွားနိုင်တဲ့အတွက်ဖြတ်သန်းသွားရာလမ်းတစ်လျှောက်ကရေလန်းခီးသွားပြည်သူတွေအနေနဲ့အထူးသတိထားသွားလာကြဖို့ကိုလည်းမိုးလေဝသနဲ့ဇလားဗေဒပညာရှင်ဦးထွန်းလွင်ကသတိပေးပြောဆိုပါတယ်။
အဲအခုကျွန်တော်တို့အခေါ်တော့ရှိနေပွေတိုင်းခေါ်တာပေါ့နော်။ဟိုထိုင်းပြည်နယ်ပွေတွေမှာပုံနိုင်ငယ်တစ်ခုဝင်ပြီးတော့မောင်ကရင်တနင်္လာရီဖြတ်ပြီးတော့မော်ဒမအွေရနေပြီးတော့အဲဒီနေရာဒီတိုင်းကိုဖြတ်ပြီးတော့ဟိုရခိုင်တက်ကိုသွားမယ်နန်းချောင်းပေါ့နော်အဲနောက်ပိုင်းရေးကြည့်တာကကျွန်တော်တို့စိုးရင်ကဒါဖြတ်တာတော့မိုးရွာပြီးတက်တာပေါ့ဒါပေမဲ့ဘင်္ဂလားပင်တွေတော့ရောက်သွားရင်သူကမုန်တိုင်းဖြစ်တတ်တော့မုန်တိုင်းများဖြစ်မလားလို့စောင့်ကြည့်ကြတော့တော့ဖြစ်နေပြီလိုက်နေလေမုန်တိုင်းကျွင်းကြံတယ်ပြောလို့ရတယ်ရှိတယ်ပြည်နိုင်ငံပြောလို့ရတယ်အဲတော့ဟိုအခုသွားမယ်နန်းချောင်းကတော့ဒါမြန်မာမော်ဒန်နဲ့မှန်းတာတော့ဒီအောင်ဒီတိုင်းတော့ပဲတန်ယူတတ်ပါလေတော့ဟိုငါတမီရောချောင်းတာရောငွေရောရောပဲကိုဒီလေရတော့ရောက်မယ်ဆိုတော့ခမန့်ပြမှာပါတော့အဲ့ဒီဒီသားတဲ့လူတွေရောတတိတားတဲ့ဘူးအဲ့ဒါလေးတော့တတိပြထားပါလေ
မနေ့ညနေပိုင်းတော့ကတော့ရုတ်တရက်ဆိုသလိုပဲရန်ကုန်တိုင်းနဲ့ပြည်နယ်တချို့မှာပြင်းပြင်းထန်ထန်လေပြင်းမုန်တိုင်းတိုက်ခတ်သွားတဲ့အတွက်ရန်ကုန်မြို့နယ်ပြည်သူတွေအတော်လေးကိုစိုးရိမ်ခဲ့ကြတယ်လို့လည်းရန်ကုန်မြို့ကတူဖြစ်တဲ့ကိုဆိုမိုးမြင့်ကသူ့အတွေ့အကြုံခုလိုပြောပြပါဗျာ။ဒီ
ကတော့7နိုင်နဲ့9နိုင်တုံးလို့ပြောပါ။အဲရုတ်ရက်ကြီးဖြစ်တာပြရတယ်။ရုတ်ရက်ကြီးဖြစ်တာဆိုတာကတော့ပထမပြည်နယ်ပိုင်းမှာတော့ဥစားမိုးလေဝသကအဲ့လောက်ကြီးဆူဆူကြီးမဟုတ်ဘူး။ဒါပေမဲ့ညာဘက်အဲ့ဒီကမှလေးကြိုက်ပြီးတခါမိုးရွာတာ
။မိုးစလဦးစီးဌာနကနေမိုးလေဝသတတိပေးကြေညာချက်တွေကိုအချိန်နဲ့တပြင်းညီထုတ်လွှင့်ပေးနေပါတယ်။ပြည်သူတွေအနေနဲ့လည်းမိုးလေဝသအသိပေးကြေညာချက်တွေကိုတတိထားစောင့်ကြည့်နားဆွင့်ထားကြဖို့ကိုလည်းတာဝန်ရှိသူတွေဘက်ကတိုက်တွန်းတတိပေးပြောဆိုနေကြပါတယ်ရှင်
။မတ်ဆုမွန်ပြောပြသွားတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တော့မှာဖြစ်ပါတယ်။လူလူရဲ့အခြေခံလိုအပ်ချက်လုံလောက်အောင်ဖြည့်ဆည်းမပေးနိုင်သေးပေမဲ့လူတစုကောင်းစားရေးအတွက်လုံနေတာတွေတွေ့နေရလို့ရန်ကုန်တိုင်းအစိုးရကိုအဂတိလိုက်စားမှုတိုက်ဖြက်ရေးကော်မရှင်စီမှာတိုင်ကြားထားရတာဖြစ်တယ်လို့ရန်ကုန်စောင့်ကြည့်ရေးအဖွဲ့တည်ထောင်သူရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညွညိုသိန်းကပြောပါတယ်။ကိုသိန်းထိုက်ဦးကတွေ့ဆုံမေးမြန်းထားတာကိုဒီတစ်ပတ်မြမရေးရဆွေးနွေးခန်းမှာနားဆင်နေပါပြီ
။ဒီကနေ့ရပိုင်တွင်ကဒီအကြီးလိုက်စားမှုတိုက်ဖြက်ရေးကော်မရှင်ကိုဒေါက်တာတော်ညိုသိန်းပို့ခဲ့တဲ့စာပေါ့လေဒီတိုင်ကြားစာရန်ကုန်တိုင်းဒေသကြီးအတွင်းမှာမြေတွေအဆောက်အဦတွေကိုမတန်တဆဈေးလျှော့ပြီးတော့ငားရမ်းတဲ့အတွက်ကြောင့်ပြည်သူတွေတိတ်ကိုနစ်နာနေတယ်ဆိုတဲ့အကြောင်းပါအဲ့တော့ဟိုတိုင်စာရဆိုလို့ရှိရင်ကျပ်ငွေဘီလီယံ60နီးပါးပေါ့လေနစ်နာတယ်လို့ကျွန်တော်တိုင်စာမှာဖော်ပြပါတယ်အဲဘာကြောင့်ဒီကျပ်ငွေဘီလီယံ60ပေါ့နော်အဲဆိုတော့ဘလို့တွက်ချက်ပါသလဲခင်ဗျအ
ဲ့တော့ကျမကတော့အစင်းစစ်ချုပ်ရုံအစင်ခန်းစာကိုအခြေခံပြီးတော့ပဲတွက်ချက်ပါလဲပေါ့နော်အဲ့တော့စင်းစစ်ချုပ်ရုံအစင်ခန်းစာအရာပဲပေါ့နော်တကုံမှာဆိုလို့ရှိရင်ကျမတို့ပြည်သူလူထုရဲ့နေနာမှုက 47.9 ဘီလီယံရှိပါတယ်ပေါ့နော်တခါကျမတို့မြိုင်ဟင်းဝန်းတို့ဒီကန်တော်ချီတို့အဲ့ဒီမှာဆုံးရှုံးမှုကသူကတစ်နှစ်ကို2ဘီလီယံရှိတယ်ပေါ့နော်အခါဘုဒ္ဓထောင်မှာကဘုဒ္ဓထောင်ကစီမံကိန်းကကျမတို့ဆုံးရှုံးမှုကအဲအဲ့ဒီမှာဆိုလို့ရှိရင်လဲ 9.2 ဘီလီယံရှိတယ်ပေါ့ပေါ့နော်တခါကျမတို့ပြည်သူ့ဥယျာဉ်ထဲမှာဆိုလဲဆုံးရှုံးမှုကလဆင်1ဘီလီယံရှိတယ်ပေါ့နော်အဲ့တော့အဲကျမတို့ဗဟန်းမှာဆိုလို့ရှိရင်လဆင်အဲဗဟန်းမှာကတော့နှစ်စဉ် 3.8 ဘီလီယံဆုံးရှုံးတယ်ပေါ့ဒါနိုင်ငံတော်ပိုင်းမြေတွေကိုပေါ့နော်ဟိုမတန်တဆဈေးနှုန်းနဲ့လျှော့ပြီးတော့ဟိုငှားတယ်ရောင်းတယ်ပေါ့နော်ဒီ 47.9 ဘီလီယံဆုံးရှုံးတဲ့ကိစ္စဆိုလို့ရှိရင်ဥပဒေအရဂရန်လျှောက်ထားတဲ့အခါမှာသူကဂရန်တစ်နှုံးထားနဲ့သူကကောက်သွားမှာပေါ့နော်ဒါပေမဲ့အဲ့လိုမကောက်ခဲ့ဘူးဒါကြောင့်မလို့အခုလိုမျိုး52ဘီလီယံနီးပါးပေါ့နော်နိုင်ငံတော်ကဆုံးရှုံးမှုဖြစ်တယ်ပေါ့နော်အဲ့တော့ဒီဆုံးရှုံးမှုတွေကအတိအလင်းစဉ်စစ်ချုပ်ကအစဉ်ခံစားနေမှာပါတယ်ဟိုကျမကဟိုခံမှန်းပြီးတော့တွက်ချက်ထားတာမဟုတ်ပါဘူးစဉ်စစ်ချုပ်ရဲ့အစဉ်ခံစားနေမှာပါတဲ့အတိုင်းပဲကျမကတွက်ချက်ပြီးတော့ဒီကော်မရှင်ပေါ့နော်အဂရိလက်ဆောင်တက်ဖြည့်ကော်မရှင်ကိုတင်ပြခဲ့တာပါ
ဒီဇန်နဝါရီမှာရေးတဲ့အတိုင်းဆိုလို့ရှိရင်တော့အဂရိလက်ဆောင်တက်ဖြည့်ကော်မရှင်နေနဲ့ဒီတိုင်ကြားစာကိုကြော်စောမှုအနေနဲ့သူတို့အရေးယူဖို့စီစစ်နေတယ်ဆိုပြီးတော့ဇန်နဝါရီမှာရေးပါတယ်တရားဝင်တုံ့ပြန်တာမျိုးအကြောင်းကြားတာမျိုးပဲအချိန်ဒီမှာရှိပါလေခင်ဗျ
ဒီကျမကဒီတိုင်ဆောင်တင်လိုက်တာကအမှန်ကတော့လေဟိုတောက်ကြနေဟိုညပေါ့နော်တင်လိုက်တာဆိုတဲ့အခါကျတော့ရုံးချိန်ကျော်မှတင်လိုက်တာဖြစ်တဲ့အတွက်ကြောင့်မလို့စနစ်တင်းငွေနေမှာလဲကော်မရှင်ကမတွေ့ပါဘူးပေါ့နော်တင်းလာနေမှာတော့ကော်မရှင်ကရပြီဆိုတဲ့အကြောင်းကိုမီဒီယာတွေကိုပြန်ကြားတာရှိပါတယ်ပေါ့နော်တင်းလာနေကလည်းကျမရုံးချိန်ထိကျမဟိုကော်မရှင်ဆက်သွယ်နိုင်တဲ့အနေအထားမရှိတဲ့အတွက်ကြောင့်မလို့ရုံးချိန်ပြင်ပါမှာတော့ကျမဆက်သွယ်လိုက်ပါတယ်ဆက်သွယ်တဲ့အခါမှာကျမရဲ့ဒီတိုင်စာရပြီးတော့ပေါ့နော်လှုပ်ထုံထုံဒီတိုင်းဆက်လုပ်နေပါတယ်လို့ဟိုပြန်ကြားပါတယ
်ဟုတ်ကဲ့ဒီတိုင်ကြားစာကခုနဒေါက်တာတော်ဂျုံသိန်းပြောသလိုပဲ2016-2019ရန်ကုန်တိုင်းစီရင်စစ်ချုပ်ရဲ့အစီရင်ခံစာဒီအစီရင်ခံစာပါဖော်ပြချက်တွေအရတိုင်ကြားတာဆိုလို့ရှိရင်အဲ့ဒီကျွန်တော်တို့ဒီဂရမ်ချပေးတာတင်တာခေါ်တာနောက်ပြီးတော့မြေတွေငားရမ်းဖို့သဘောတူညီချက်တွေကအရင်အစိုးရလက်ထက်မှာဖြစ်ခဲ့တာမဟုတ်ဘူးလားခင်ဗျဟု
တ်ကဲ့အရင်အစိုးရလက်ထက်မှာဖြစ်ခဲ့တာလို့ကျွန်တော်တို့သေသေချာပြောနိုင်တာကခုနကဒီပုဂ္ဂလိကလုပ်ငန်းရှင်2ယောက်ကိုတကုံမှာပေါ့နော်မြေအေးကထောင်ချီပြီးတော့ချပေးလိုက်တာပေါ့အစိုးရပြောင်းကန်နေလေးမှာပေါ့နော်အစိုးရပြောင်းကန်နေလေးမှာချပေးလိုက်တဲ့ကိစ္စပါတယ်နောက်တစ်ခါဟိုပြည်သူ့ဥယျာဉ်ထဲက Natural World Company ကိုဒါ this to yan bill 30 this to yan bill တော်တော်လေးကိုနည်းတယ်ပေါ့နော်ကျွန်မထင်တယ်3ရက်ထပ်တမထပ်တမနှုံးလောက်နေပဲပေါ့နော်ထပ်တမ4 5ပတ်ဝန်းကျင်လောက်နေပဲငှားထားတာအရင်အစိုးရကငှားခဲ့တာလေပေါ့စာချုပ်ချုပ်ခဲ့တာလေပေါ့မှန်ပါတယ်သို့တော်လည်းပဲဟိုဒီအစိုးရတက်တက်လာပြီးတဲ့အခါမှာလွှတ်တော်ကိုယ်စားလှယ်တွေကပြီးခဲ့တဲ့နှစ်ကဆွေးနွေးတာတွေလွှတ်တော်မှာတရားဝင်မှတ်တမ်းတွေရှိပါတယ်အစိုးရကိုဒီနှုံးထားတွေကိုတိုးမြှင့်ဖို့ဆိုပြီးတော့အစိုးရကိုတိုက်တွန်းခဲ့တယ်ပေါ့နော်အဲ့တော့ဒါပေမဲ့အစိုးရဘက်ကအဲ့ဒီနှုံးထားတွေကိုဟိုလုံးဝမတိုးမြှင့်တာတော့မဟုတ်ဘူးဒါပေမဲ့မဖြစ်ဆက်လုပ်လေးပဲတိုးမြှင့်ခဲ့တယ်ပေါ့ဥပမာအဖြစ်ဆိုရင်ခုနပြည်သူ့ဥယျာဉ်ထဲမှာဆိုလို့ရှိရင်ကျမတို့ဟိုတစ်တူရန်ပေကိုဒါတကုံမျိုးနဲ့လွတ်ခလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးကျော်စေရကတရားဝင်ပြောတာတစ်တူရန်ပေကို1000နှုံးရှိပေမဲ့အဲ့ဒီမှာတစ်တူရန်ပေကိုအစိုးရကစာချုပ်ပြန်ချုပ်တာဟာ32ချက်နှုံးနဲ့ပြန်ချုပ်တယ်ပေါ့နော်ဒါကြောင့်မလို့ကျမတို့ကလာစဉ်1 billion ဆုံးရှုံးနေပေါ့အဲ့တော့ဟုတ်တယ်စာချုပ်တွေကစခဲ့တာတော့အရင်အစိုးရကစခဲ့တာဖြစ်တယ်ဒါပေမဲ့အဲ့ဒီစာချုပ်တွေကိုတက်တန်းတိုးတာကအခုအစိုးရလက်ထက်မှာလည်းတက်တန်းတိုးနေတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အမှန်ကတော့ကျွန်တော်တို့ကာလပေါင်စင်းနေပဲကျွန်တော်တို့တက်တန်းတိုးတင်တယ်ဘာကြောင့်လဲဆိုအားလုံးသိတဲ့အတိုင်းပဲအခုဆိုရင်အစိုးရကအဖက်ဖက်ကဒီပြည်သူလူထုလိုအပ်ချက်တွေအတွက်ရန်ကုန်ငွေမြင့်မားနေတာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ရန်ကုန်မှာဆိုရင်အခွန်တွေတိုးပေးရတယ်ပေါ့နော်ကားလိုင်းစင်ကလည်းအခွန်တိုးပေးရတယ်ပေါ့နော်အဖက်ဖက်ကကျမတို့ဥစားသုံးကုန်ရောပေါ့နော်အကုန်လုံးကုန်သွယ်ကုန်ရောကျမတို့အခွန်တွေတော်တော်များများတိုးပေးနေရတဲ့အချိန်မှာပေါ့နော်ဟိုတစ်ဖက်ကကြတော့ခုနကလူတစုကိုကြတော့လူနည်းစုတစုကိုကြတော့ပေါက်ဈေးနဲ့မကောက်ဖဲနဲ့ပေါ့နော်အထုအခွင့်ရေးပေးတဲ့အနေအထားတွေကိုကျမတို့တွေ့နေရတယ်ပေါ့နော်ဒါကြောင့်မလို့လဲကျမဒီတိုင်ဆောင်မဖြစ်မနေတိုင်ရချင်းဖြစ်တယ်ပေါ့နော်အဲ့တော့မနစ်ကလည်းပဲလွှတ်တော်ထဲမှာဒီလိုပဲဆွေးနွေးတယ်ဆွေးနွေးပြီးတော့အစိုးရကပြန်ပြီးတော့အရေးယူတဲ့ဘိုင်းမှာဟိုအားရကျင်တဲ့ဖွဲ့မရှိဘူးပေါ့နော်ဒါကြောင့်မလို့ဒီနေ့လည်းလွှတ်တော်မှာဆွေးနွေးပြီးမဲ့လည်းလွှတ်တော်နောက်ဆုံးနေ့မှာအစိုးရဘက်ကပြန်လဲပြီးတော့ဖြည့်ရှင်းတာတို့ကျင်းနှက်လောက်တဲ့တင်ပြချက်တွေမတွေ့ရဘူးပေါ့နော်ဒါကြောင့်မလို့ကျမကဒီနေ့နာဆုံးရှုံးမှုတွေကိုပြည်သူ့အတွက်ပြန်ရပါစေတော့ဆိုရည်ရွယ်ပြီးတော့ဒီလိုပြန်တိုင်ကြတာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်ခုနမေကွန်ကိုဝယ်ထပ်ပြီးတော့ဟိုထပ်ပြီးတော့ပြန်ပြီးတော့ကောက်အရင်ဟိုလက်ရှိရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့အရင်အစိုးရကနှစ်ရှည်သဘောတူညီချက်တွေနဲ့ငှားရမ်းခဲ့တဲ့ဂရီကုတ်တွေကြောင့်ပြုပြင်ရတာပြန်လည်ပြင်ဆင်ရတာခက်တာမျိုးရှိမလားလို့တွေးမိလို့ပါခင်ဗျာ
ဟုတ်ကဲ့ကျွန်မတို့ဒီလိုမျိုးတွေးရင်လည်းရပါတယ်ပေါ့နော်ဒါပေမဲ့ကျွန်မတို့ဖွဲ့စည်းပုံအခြေခံဥပဒေမှာတည်တည်ရှာပြောထားပါတယ်အစိုးရတရက်ကဘလောက်ပဲစာချုပ်ချုပ်ခဲချုပ်ခဲပေါ့နော်အဲ့ဒီစာချုပ်ကတရားမျှတမှုမရှိဘူးပြည်သူလူထုအတွက်နစ်နာတယ်ဆိုလို့ရှိရင်ကျမတို့ဒီစာချုပ်တွေကိုပယ်ဖျက်နိုင်ပါတယ်ပေါ့နော်အဆုံးဆုံးကျမတို့မျက်စုံစီမံကိန်းလို့ကိစ္စမျိုးတော့မှာကျမတို့ပြည်သူအတွက်တရားမျှတမှုမရှိဘူးဆိုလို့ရှိရင်ပြန်ပြီးပယ်ဖျက်နိုင်တာဥပဒေအရပါ2008ဖွဲ့စည်းပုံအခြေခံအရအဲ့ဒီလုပ်ပိုင်ခွင့်အစိုးရတွေမှာရှိပါတယ်ပေါ့နော်ရှိတဲ့အတွက်ကြောင့်မလို့လေဟိုအရင်တုန်းက 3.4 ချက်နှုံးကရင်32ချက်ကိုတိုးပြီးတော့တိုးမြင့်ကောက်ခံတာဖြစ်ပါတယ်ပေါ့နော်အဲ့တော့စာချုပ်တွေကအရင်အစိုးရကချုပ်ခဲ့တာမှန်ပါလိမ့်မယ်အဲ့ဒီအရင်အစိုးရကစာချုပ်ချုပ်တဲ့နေရာမှာလည်းပဲအဲ့ဒီအချိန်ကတည်းကကျမတို့အကြေလိုက်ဆောင်မှုတိုက်ဖြတ်ရေးဥပဒေဆိုတော့ပေါ်ပြီးသားဖြစ်ပါတယ်အဲ့တော့ဒီဖြစ်ရက2013စက်တင်ဘာလနောက်ပိုင်းဖြစ်ရဖြစ်တဲ့အတွက်ကြောင့်မလို့အရင်အစိုးရကလှုပ်ခဲ့ရင်လည်းပဲအဲ့ဒီအစိုးရမှာအဲ့ဒီလိုစာချုပ်မျိုးလှုပ်ခဲ့တဲ့အတွက်ကြောင့်မလို့ပြည်သူလူထုရဲ့ထိခိုက်နေတာမှုထင်ရှားလို့ရှိရင်အဲ့ဒီလှုပ်ခဲ့တဲ့အစိုးရကတာဝန်ရှိမှာဖြစ်ပါတယ်။ဒါကြောင့်ကျွန်မဒီတိုင်ဆောင်တိုင်တဲ့အခါမှာဘယ်အစိုးရလို့ကျွန်မမပြောပါဘူး။ကော်မရှင်ကဘယ်အစိုးရကတာဝန်ရှိတယ်ဆိုတော့ကော်မရှင်ကဆုံးဖြတ်ပါလိမ့်မယ်
။လက်ရှိတာဝန်ယူထားတဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအောက်မှာရောကုလဂရန်ချပေးတာနောက်ပြီးတော့တင်ဒါခေါ်ယူတာမြို့သစ်စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ပြည်သူလူထုနင်းလာတယ်ဆိုတဲ့အချက်တွေရောတွေ့ရှိထားတာမျိုးတွေရှိပါသလားခင်ဗျ။
အဲ့ဒါတည်းကတော့ကျမတို့လွှတ်တော်ကိုယ်စားလှယ်တွေဆွေးနွေးချက်အရာဆိုလို့ရှိရင်လက်ရှိအစိုးရလက်ထက်မှာလည်းလူထုနင်းလာတဲ့စီမံကိန်းတွေလူထုအတွက်အရှုံးပေါ်တဲ့စီမံကိန်းတွေရှိနေပါတယ်ပေါ့နော်။ဒါပေမဲ့ကျမတို့ကအကြိလိုက်စားမှုတပ်ဖြည့်ကော်မရှင်ကဒါတွေကိုဘယ်လိုအရေးယူမလဲဆိုတဲ့အပိုင်းမှာတော့ကော်မရှင်ဘုံမှာအများကြီးမှုတည်ပါတယ်ပေါ့နော်။ခိုင်လုံတဲ့အထောက်အထားတွေလိုပါတယ်ပေါ့နော်။ခိုင်လုံတဲ့အထောက်အထားဆိုတာကစင်းစစ်ချုပ်ကအစီရင်ခံစားတို့လိုမျိုးပေါ့နော်တခါလွှတ်တော်ကိုယ်စားလှယ်တွေရဲ့လွှတ်တော်ကိုယ်စားလှယ်တွေကော်မတီတွေရဲ့ပေါ့နော်လွှတ်တော်ထဲမှာရှိတဲ့ကော်မတီတွေရဲ့တင်ပြချက်လိုမျိုးပေါ့အဲ့ဒီလိုကိစ္စတွေဆိုရင်တော့ဒါခိုင်လုံတဲ့အထောက်အထားလို့ကျမတို့မှတ်ယူအောင်မှာဖြစ်ပါတယ်ပေါ့နော်ဟိုအပြင်မှာကျမတို့အရက်သူအရက်သားကပြောတဲ့ကိစ္စတွေကိုတော့ပေါ့တာမန်ပြောဆိုတဲ့ကိစ္စတွေကိုတော့ကော်မရှင်ကခိုင်လုံတဲ့အထောက်အထားလို့သူမှတ်ယူဖို့ခဲရင်ပါလိမ့်မယ်ပေါ့နော်အဲ့တော့ကျမတို့ဒါဟာကော်မရှင်ကဥပဒေနဲ့အညီလုံထုံးလုံနည်းနဲ့အညီသူလောက်ရမယ့်အပိုင်းနဲ့အများကြီးပါတယ်ပေါ့နော
်အခုဒီရန်ကုန်တိုင်းစင်းစစ်ချုပ်ရဲ့အစီအငံသာထွက်လာပြီးတဲ့နောက်ပိုင်းမှာတချို့ဝေဖန်တာတွေပေါ့လေလွတ်တော်အတွက်မှာဝေဖန်တာတွေ နောက်အပြင်ဝေဖန်တာတွေကျွန်တော်ကြားပါတယ်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အနေနဲ့ရောနောက်ပြီးတော့ဒီအာသူစီပင်သားရအနေနဲ့ရောဒီပြည်သူ့ဘဏ္ဍာတွေကိုစနစ်တကျစီမံခန့်ခွဲမှုမှာအားနည်းတယ်ဆိုပြီးတော့ဝေဖန်ကြတာမျိုးတွေလည်းကြားနေရပါတယ်တခုကလွတ်တော်ရဲ့ခံကဏ္ဍပေါ့ရန်ကုန်တိုင်းဒေသကြီးလွတ်တော်အနေနဲ့သူတို့ရဲ့တင်ပြချက်တွေလွတ်တော်အမတ်တွေရဲ့ဝေဖန်ချက်တင်ပြချက်တွေကထိအောင်မှုရှိရလို့မြင်ပါလ
ားအော်ဒီနေ့အထိကတော့ပေါ့နော်အာရန်ကုန်တိုင်းလွတ်တော်ကိုယ်စလေတည်းရဲ့တင်ပြချက်တွေဟာဟိုကျမကတော့ချစ်ချူပါတယ်ပေါ့เนาะဟိုထိရမှုမရှိဘူးရှိတယ်ဆိုတာကတော့အစိုးရဘက်မှာအများကြီးမှုတည်ပါတယ်ပေါ့เนาะအစိုးရကလွှတ်တော်ကော်မတီတွေရဲ့တင်ပြချက်တွေလွှတ်တော်ကိုယ်စလေတွေရဲ့ပြောဆိုချက်တွေကိုအလေးထားမှပဲဖြစ်မှာပါပေါ့เนาะအခုတော့ကျမတို့တွေ့နေရတာကလွှတ်တော်ကော်မတီတွေလွှတ်တော်ကိုယ်စလေတွေရဲ့ပြောဆိုချက်တချို့ပေါ်မှာပေါ့เนาะအစိုးရအနေနဲ့အလေးထားမှုပိုင်းမှာအရန်ကိုအားနည်းနေတယ်လို့ထင်ပါတယ်ပေါ့နော်အမှန်ကကျွန်မတို့စဉ်စစ်ချုပ်အစီရင်ခံစာဆိုတာကကျွန်မတို့ဒီထက်အများကြီးမျှော်လင့်ထားပါတယ်ပေါ့နော်ဒါပေမဲ့စဉ်စစ်ချုပ်ဟာကျွန်မဒီနေ့မှာပုံမှန်လေးလေးပဲပြောပြရစီ तू ထင်သလောက် तू ရဲ့လုံပိုင်ခွင့်ရှိသလောက် तू စဉ်စစ်ခွင့်မရသေးပါဘူးမရသေးတဲ့အတွက်ကြောင့်အခုလောက်စစ်ခွင့်ရတာတော့မှလွတ်တော်တဲ့ကကော်မတီတွေလွတ်တော်ကိုယ်စားလှယ်တွေကအထူးသဖြင့်ဦးကျော်စရာတို့လို့ဒေါ်စံနာမင်းတို့လို့တို့တွေကစဉ်စစ်ချုပ်ကိုသူလောက်ရမယ့်အလုပ်ကိုလုပ်ပေးပါဆိုပြီးတော့အစိုးတင်သွင်းတဲ့အတွက်ကြောင့်မို့ဒီလောက်ထိဟိုပေါ်ပေါက်လာတာဖြစ်ပါတယ်ပေါ့နော်အဲ့တော့ပြောချင်တာကစင်းစစ်ချုပ်ဒီသူလှုပ်ချင်သလားသူ့မှာလှုပ်ပိုင်ခွင့်ရှိသလားသူလှုပ်ခွင့်မရသေးတဲ့အနေအထားကိုလည်းကျွန်တော်တို့တွေ့နေရပါတယ်ပေါ့နော်ဒါကြောင့်မလို့ပေါ့နော်ခုနလိုရန်ကုန်တိုင်းအစိုးရအဖွဲ့ကပြည်သူ့ဘဏ္ဍာငွေတွေကိုသုံးစွဲတဲ့အခါမှာအများကြီးလူတွေပြောစရာဆိုစရာဖြစ်လာအောင်ရှိတာလေဆိုတာမှန်တော်လည်းပဲအဲ့ဒါဒီစင်းစစ်ချုပ်ရဲ့အစီရင်ခံစာအရတော့ပြည်သူလူထုရဲ့နင့်နာမှုဖြစ်ကြောင်းကျမတို့အခုတတိမတွေ့ရသေးပါဘူး။တကယ်လို့များရန်ကုန်တိုင်းအစိုးရရဲ့ဆောင်ရွက်မှုတွေသည်ပြည်သူတွေရဲ့နင့်နာမှုဖြစ်တယ်ဆိုလို့ရှိရင်ပေါ့နော်ကျမတို့ဒါနောက်တစ်ဆင့်အဲ့ဒါနောက်တစ်ခါအလုပ်တစ်ခုလုပ်ရမယ်ပုံစံဖြစ်နေပါတယ်ပေါ့နော်။ဒါကြောင့်မလို့ဟိုအခုချိန်မှာတော့ကျမတို့ကစင်းစစ်ချုပ်ကိုတိုင်ကပြည်သူလူထုရဲ့နင့်နာဆုံးရှုံးမှုဖြစ်တယ်လို့ပြောတဲ့ကိစ္စတချို့ကိုပဲကျမတို့ဒါနမူနာအနေနဲ့တင်ပြထားခြင်းဖြစ်ပါတယ်။
ဒီကျွန်တော်တို့ဒီအဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အနေနဲ့ဒီဟာကဒီကြော်စောမှုအရာပြည်သူတွေဗန်ပြည်သူဗန္နာတွေထိခိုက်နစ်နာတယ်ဆိုတာကိုအတည်ပြုခဲ့မယ်ဒီစာကိုအရေးယူမယ်ဆိုလို့ရှိရင်ဒီစာရဲ့အကျိုးဆက်အနေနဲ့ဘယ်လောက်ဒီမျောလင်းတာပါလဲခင
်ဗျာကျမကတော့လေဒီစာအောင်တိုင်ကြားတဲ့အခါမှာကျမခဏခဏလေးပြောပါတယ်ပုံကိုတယောက်ကိုနစ်နာစေခြင်းလို့အဖွဲ့စည်းတစ်ခုကိုဆုံရှုံစေခြင်းလို့ရည်ရွယ်ချက်မရှိပါဘူးကျမဒီစာကိုတင်ပြတာဟာပြည်သူလူထုကပေါ့နော်ဟိုအနည်းဆုံးပေါ့ဘီလီယံ60ခန့်နစ်နာနေတာဆိုတော့ထင်ရှားတဲ့အတွက်ကြောင့်မလို့ကျွန်မတိုင်တာပေါ့အဲ့တော့ကျွန်မတို့နိုင်ငံမှာဘီလီယံ60ဆိုတဲ့ပတ်စံကမနှဲပါဘူးပေါ့နော်ဒါကြောင့်မလို့ဘီလီယံပြည်သူလူထုဆုံးရှုံးနေတဲ့ဘီလီယံ60ကိုတနည်းနည်းနဲ့ပြည်သူလူထုလက်ဝဲကိုပြန်ရနိုင်တယ်ဆိုလို့ရှိရင်ကျွန်မတိုင်ရချိုးလက်တယ်လို့ပဲကျွန်မပြောရမှာပဲပေါ့နော်ဒီကိစ္စကိုပြန်ဖြေရှင်းတဲ့အခါမှာတော့သက်ဆိုင်ရာပုဂ္ဂိုလ်တွေကနှီးမျိုးမျိုးနဲ့ပြန်ပြီးတော့ကဘာလောက်ကြမဲ့ဖြည့်ရှင်းကြမယ်ပေါ့ဒါပေမဲ့ဒီနေရာမှာကျမကကော်မရှင်ကိုရောပြည်သူလူထုကိုရောအစိုးရကိုရောပြောချင်တာတစ်ခုကကျမတိုင်တဲ့နေရာမှာပတ်သက်နေတဲ့လူတွေဟာဆယ်သက်စားမကုန်တဲ့ပိုင်ဆိုင်မှုတွေရှိပြီးဖြစ်ပါတယ်ဒါကြောင့်မလို့ပြည်သူလူထုရဲ့အကျိုးစီးပွားကိုမျှော်ကိုပြီးတော့ပေါ့နော်ကိုရထားတဲ့ကိုမတရားရယူထားတဲ့ပေါ့နော်ကိုတရားဥပဒေနဲ့အညီမဟုတ်ပဲရယူထားတဲ့ပြည်သူဗန္နာတွေပြည်သူပိုင်ဆိုင်မှုတွေကိုပြန်ပေးကြပါပြန်ရော်ပေးကြပါလို့ပဲကျမထပ်ခါတိုက်တွန်းပါတယ်ဘာကြောင့်လဲဆိုတော့ကျမအကျွေးပြန်တောင်းတဲ့လူတွေကတကယ်ကိုချမ်းသာပြီးသားလူတွေဖြစ်လို့ပါပဲသူတို့ရဲ့ဆွေစဉ်မျိုးဆက်တသက်မကအောင်ပေါ့နော်ဆယ်သက်လောက်စားမကုန်နိုင်တဲ့လူတွေဖြစ်လို့ပါပဲ
ကျေးဇူးတင်ပါတယ်ကျမ
ဟုတ်တယ
်ဦးသိန်းထိုက်ဦးဆွေးနွေးတင်ဆက်တဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဗီယိုရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်လေးကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15539လိုင်းဒိုမီတာ32 kHz 11809နဲ့လိုင်းဒိုမီတာ58 kHz 9335အပြင်လိုင်းလံမီတာ190တို့အပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကမ္ဘာတစ်လွှာထူးခြားဆန်းပြသတင်းများအစီအစဉ်လေးကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုအရင်ကြားရပါမယ်။ဒီတစ်ပတ်မှာတော့ထိပ်သီးဆွေးနွေးပွဲအထမြောက်ပါရဲ့လားအောင်မြင်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးထားပါတယ်။ VOA မှအင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာပ
ါ။ပြီးခဲ့တဲ့အောက်တိုဘာ15ရက်နေ့ကနေပြည်တော်ရွှေဆိုင်ဟိုတယ်မှာအစိုးရတပ်မတော် NCA လက်မှတ်ထိုးထားတဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးတစ်ခုပြုလုပ်ခဲ့ပါတယ် NCA စာချုပ်ထဲမှာလက်နက်ကိုင်တိုင်းသားအဖွဲ့စည်းအလုံးမပါဝင်နိုင်သေးတဲ့ကိစ္စညီညာရေးဆွေးနွေးပွဲတွေမှာရှေ့ဆက်မတိုးနိုင်အောင်ပိတ်ဆို့သလိုဖြစ်နေတဲ့ကိစ္စတွေကိုဖြေရှင်းနိုင်အောင် NCA ထိုးထားတဲ့အဖွဲ့တွေတိုက်တွန်းတောင်းဆိုရာကနေပေါ်ပေါက်လာတဲ့အစည်းအဝေးကြီးဖြစ်ပါတယ်ဒီအစည်းအဝေးကြီးမှာဘက်သုံးဘက်လုံးကတကယ်အဆုံးဖြတ်ပေးနိုင်တဲ့ထိပ်သီးခေါင်းဆောင်တွေစုံစုံညီညီတက်ရောက်ကြမှာမို့ပိတ်ဆို့နေတဲ့ပြဿနာကြီးတွေကိုမူအားဖြင့်ပြည်လဲအောင်ဖြည့်ရှင်းပေးနိုင်လိမ့်မယ်လို့အများကယုံကြည်မျှော်လင့်ခဲ့ကြပါတယ်။တကယ်ပဲဒီထိပ်သီးစည်းဝေးပွဲကြီးဟာအများကမျှော်လင့်ထားသလိုအောင်မြင်မှုတစုံတရာရတဲ့ဆွေးနွေးပွဲကြီးဖြစ်ခဲ့ပါရဲ့လားဆိုတာကုရပတ်လေးလာသုံးသပ်တင်ပြသွားပါမယ်
။နေပြည်တော်ထိပ်သီးစည်းဝေးပွဲမတိုင်ခင်ဘက်သုံးဘက်ကညှိနှိုင်းရေးမှုတွေကြိုတင်ဆွေးနွေးမှုလုပ်ခဲ့ကြပါတယ်။ဆွေးနွေးသဘောတူညီချက်ရတာတွေကိုထိပ်သီးစည်းဝေးကြရင်အတည်ပြုနိုင်ဖို့နဲ့တချို့မဆွေးနွေးနိုင်တာတွေကိုတော့ထိပ်သီးစည်းဝေးမှာတင်ပြဆွေးနွေးစေဖို့ဖြစ်ပါတယ်။အစည်းအဝေးကို15ရက်နေ့မှာစတင်ပြီးငကိုမူလအစီအစဉ်အရ16ရက်နဲ့18ရက်နေ့တွေမှာဆက်ပြီးကျင်းပသွားမယ်လို့ဆိုပါတယ်။15ရက်နေ့အစည်းအဝေးပွဲအဖွဲ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင် NCA ထိုးထားတဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေကစား KNU ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌစောမူတူးစေဖို့လို့မိကွန်းပြောပါတယ်။ဒေါအောင်ဆန်းစုကြည်ကတော့သူ့မိကွန်းတနည်းအားမှာဆုံးဖြတ်ချက်ချမှတ်နိုင်တဲ့ခေါင်းဆောင်တွေကိုယ်တိုင်တက်ရောက်လာကြတဲ့ဒီကနေ့လိုအစည်းအဝေးမျိုးမှာမှတတိရှိရှိနဲ့ဆုံးဖြတ်ချက်ချမှတ်နိုင်စွမ်းမရှိဘူးဆိုရင်ကျမတို့ရဲ့ပြည်သူတွေအပေါ်တာဝန်မကျေပွန်ရာရောက်သွားစေနိုင်တယ်ဆိုတာကိုလည်းသတိပြုကြဖို့လိုပါတယ်။စစ်မြေပြင်မှာအသက်ဆုံးပြီးတိုက်ခိုက်ဖို့တတ်တည်လိုသလိုကျမတို့နိုင်ငံအတွက်ရေးကြီးလာတဲ့နိုင်ငံရေးဆုံးဖြတ်ချက်တွေကိုချမှတ်ရမှာစိတ်ရင်းစေတနာမှန်နဲ့ဆုံးဖြတ်နိုင်ဖို့လေတတ်တည်လိုအပ်ပါတယ်ဆိုပြီးဖြစ်ပါတယ်။တချို့အပါအဝင်ထိပ်သီးခေါင်းဆောင်တွေတတ်တည်ရှိရှိဆုံးဖြတ်ချက်ချကြဖို့နှိုးဆော်တာပါ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မေကွန်းကတော့အတော်ရှည်လျားပါတယ်တက်မတော်သမိုင်းကြောင်းဖွဲ့စည်းပုံအခြေခံဥပဒေပေါ်ရပ်တည်မှုစတဲ့ခါတိုင်းသူပြောနေကြစကားတွေလောက်ကတော့ဘာမှပြဿနာမရှိပါဘူးပြဿနာရှိတာကတော့ NCA လက်မှတ်ထိုးထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲလည်းဖြစ်တဲ့ RCSS SSA အဖွဲ့ကိုဓာတ်ရိုက်နမတက်ရည်ညွှန်းပြီးတိုင်းသည့်ပြည်သည့်ပြစ်တင်ရှုံချတဲ့စကားပြောတာကတော့ဆွေးနွေးပွဲကိုအခက်အခဲတွေးစီပါတယ
်တချို့က RCSS အဖွဲ့ကိုဥက္ကဋ္ဌအဖွဲ့ကနေတဆင့်ပေါက်ဖွာလာတဲ့အဖွဲ့အဖြစ်ပြောဆိုပြီး NCA စာချုပ်ကိုသဘောတူလက်မှတ်ရေးထိုးထားပြီးနိုင်ငံရေးလက်နက်အင်အားလူအင်အားတည်ဆောက်မှုသတ်မှတ်ပေးထားတဲ့နေမြေထက်အဆများစွာကျော်လွန်ပြီးနေမြေတည်ဆောက်မှုတွေပြုလုပ်နေလို့အခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပဋိပက္ခများဖြစ်ပွားလဲရှိတာကိုတွေ့ရပါတယ် NCA ကိုတလွဲအသုံးချဖို့ပြောလိုပါတယ်တလွဲအသုံးချရင်တိုင်းသားပြည်သူလူထုရဲ့အသက်အိုးအိမ်စီးစဉ်ကိုအကာအကွယ်ပေးဖို့တာဝန်ရှိတဲ့တပ်မတော်အနေနဲ့လက်ပိုက်ကြည့်နေနိုင်မှာမဟုတ်ကြောင်းအသိပေးလို့ပါတယ်ဆိုသည့်အထိပြောဆိုခဲ့ပါတယ်တချို့ရဲ့ပြောစကားဟာအခြားတနေရာမှာဆိုပြဿနာမရှိပေမဲ့ခုလိုထိပ်သီးခေါင်းဆောင်တွေစုံညီတက်တိုင်းပြည်လုံးကလည်းစောက်ကြည့်နေကြတဲ့အခြေမျိုးမှာအခြားတစ်ဖက်မှာလည်းဒီဖွဲ့တွေအချင်းချင်းခေါင်းဆောင်တွေအချင်းချင်းယုံကြည်မှုရှိရှိရင်းနှီးမှုရှိရှိအပေးအယူအညှိနှိုင်းလုပ်ရမယ့်ပွဲမျိုးမှာပြောတာဖြစ်လေတော့ဆွေးနွေးပွဲကိုအနှုတ်လက္ခဏာပဲဆက်ရောက်စီပါတယ်
ဆွေးနွေးပွဲမှာတက်မတော်ဘက်ကတောင်းဆိုချက်ကြောင့်ဒေါအောင်ဆန်းစုကြည်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ KNU ဥက္ကဋ္ဌစောမူတူးစေဖို့၃ယောက်ထဲပါတဲ့တီးတန့်ဆွေးနွေးပွဲတစ်ခုတော့လုပ်နိုင်ခဲ့ပါတယ်။ဒါကလည်းတယောက်ရဲ့စိုးရိမ်ပူပန်မှုကိုအခြားတယောက်ကသိအောင်ပွန့်ပွင့်လင်းလင်းပြောဆိုတာလောက်ပါပဲဆိုပြီးဖရိုစော့ကွယ်ထူးဝင်းကနောက်ပိုင်းပြန်ပြောပြပါတယ်။၅ရက်နေ့မနက်ပိုင်းမိကွန်းတွေပြောသုံးပွင့်ဆိုင်ဆွေးနွေးပွဲတစ်ခုလုပ်ပြီးညနေပိုင်းတကယ့်အစည်းအဝေးစတင်တဲ့အချိန်တက်မတော်ဘက်ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရောဒုတက်ချုပ်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းပါမတက်ပါဘူး။အလားတူ RCSS SSC ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်လည်းမတက်ပါဘူး။ပြောရရင်အဲ့ဒီအချိန်ကစစည်းဝေးပွဲဟာအများမျှော်လင့်ထားသလိုအဆုံးဖြတ်ပေးနိုင်သူတွေရဲ့ထိပ်သီးစည်းဝေးပွဲမဆန်တော့ပါဘူး။နောက်နေ့16ရက်နေ့စည်းဝေးဆက်လုပ်တော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလွဲပြီးကြံထိပ်သီးတွေအားလုံးတက်ပါတယ်။ဒုတက်ချုပ်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းတက်ပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့နှစ်စဉ်ကျင်းပနေကြအေးလေးဖောင်တော်ဦးဖျားပွဲတွားတက်တာတွေ့ကြရပါတယ်။အစည်းအဝေးကိုလည်းနဂိုကအနည်းဆုံး16နဲ့18နှစ်ရက်ဆက်လုပ်မယ်လို့မှန်းထားကြပြီးမြင်အဲ့ဒီနေ့မှာပဲအဆုံးသတ်လိုက်ကြပါတယ်ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာဆွေးနွေးပွဲအောင်မြင်တဲ့ရှေ့ကိုဆက်သွားကြမယ်စတဲ့ကောင်းမွန်တဲ့စကားတွေပြောကြပြီးမြင်တကယ်လေ့လာကြည့်တဲ့အခါမျှော်မှန်းသလောက်ခီးမပေါက်တာမြင်ရပါတယ်ထိတ်သည့်စီဝေးမစခင်ကြိုတင်ညှိနှိုင်းခဲ့ပြီးဖြစ်တဲ့တိတ်ပြီးအေးမကြီးတဲ့အချက်၅ချက်လောက်သဘောတူညီမှုရပြီးတကယ်ကိုတစ်ဆူနေတဲ့ပြဿနာဖြစ်နေတဲ့ခွဲမထွက်ရစာသားထည့်သွင်းမှုကိစ္စတခုတည်းသောတက်မတော်ထားရှိရေးကိစ္စနှစ်ချက်စလုံးတိကျတဲ့အဖြေမရခဲ့ကြပါဘူးထိတ်သည့်စီဝေးပွဲအပြီးနောက်ပိုင်းထုတ်ပြန်တဲ့ KNU အဖွဲ့ရဲ့ကြေညာချက်မှာတက်မတော်ဘက်ကခွဲမထွက်ရစာသားထည့်သွင်းမှုကိစ္စသဘောတူညီမှုမရရင်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုင်ရာကိုယ်ပိုင်အုပ်ချုပ်ရေးဆိုင်ရာအချက်လက်တွေကိုမဆွေးနွေးဘူးဆိုတဲ့ package သဘောထားတဲ့ဤသူသူတို့အနေနဲ့လည်းတက်မတော်တစ်ခုတည်းထားရှိရေးဆိုတာကိုလည်း NCA တွင်ဖော်ပြထားသည့်တိုင်းရင်းသားလူမျိုးပေါင်းစုံပါဝင်သောပြည်ထောင်စုတက်မတော်ဆိုင်ရာကိစ္စတို့ကိုတပေါင်းတည်းဆက်လက်ဆွေးနွေးသွားမည်ဖြစ်သည်ဆိုပြီး package သဘောကင်ဆွဲလာတာတွေ့ကြရပါတယ
်။ထိပ်သီးဆွေးနွေးပွဲရက်လအားလုံးကိုခြုံကြည့်လိုက်ရင်တကယ်ထိပ်သီးဆွေးနွေးပွဲပြည်ပြည်ပြင်းပြင်းမဖြစ်မြောက်ခဲ့ပါဘူး။ဒီလိုထိပ်သီးဆွေးနွေးပွဲပြည်ပြည်ပြင်းပြင်းမဖြစ်ခဲ့တဲ့နောက်ဆက်တွဲအနေနဲ့တကယ်အရေးကြီးတဲ့ပိတ်ဆို့နေတဲ့ပြဿနာတွေကိုလည်းမူအားဖြစ်တော့ညှိနှိုင်းလို့မရနိုင်ခဲ့ပါဘူးဆက်ပြီးဆွေးနွေးရမယ်ဆိုတဲ့သဘောတူညီချက်လောက်ကိုပဲအောင်မြင်မှုလို့မှတ်ယူမယ်ဆိုမှသာအောင်မြင်မှုရတယ်လို့ပြောနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရပြီးခုတခါတော့မအေးတန်နာကျော်စီစဉ်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ
မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖျော်ပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုအရင်ဦးဆုံး VOE Facebook စာမျက်နှာပေါ်မှာမှတ်ချက်တူလေးတွေလာပြီးတော့ရေးကြမေးကြတဲ့သောရရှင်တွေရဲ့စာလေးတွေကိုပြန်ကြားပေးကြပါရရှင်။မိုးလေးဆိုတဲ့သောရရှင်ကခတ်တူတူလေး VOE ကိုထောက်ရအားပေးလျက်ပါအားလုံးကျန်းမာချမ်းသာကြပါစေလို့ဆုတောင်းပေးလာပါတယ်။ Derek ဆိုကတော့ VOE သတင်းတွေကိုအရင်ကြိုက်ပါတယ်။ Update သတင်းတွေကိုပို့ပြီးတော့နှစ်သက်ပါတယ်။အထူးကျေးဇူးတင်ပါတယ်။ဟုတ်ကဲ့ပါ။မြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေကိုကျမတို့အချိန်မီတင်ဆက်ပေးနိုင်မှုအမြဲတမ်းကြိုးစားနေပါတယ်နော်။ရှင်းနေခါဆိုတဲ့သောရရှင်ကစာတူတူလေးရေးပြီးတော့သူလိုတဲ့ကိစ္စတစ်ခုကိုပြောလာပါတယ်။သူက American Indian အသုံးနှုန်းကို PDF PDF ဆိုတာစာနဲ့ရိုက်ပြီးတင်ထားတဲ့ file တမျိုးကိုပြောတာပါ PDF အရာလိုချင်ပါတယ်ဟုတ်ကဲ့ကျမတို့ကအဲ့လိုမျိုး PDF အရာတော့တင်ထားပေးတာမရှိပါဘူးဒါပေမဲ့လေဒီသောရရှင်အဓိကလိုချင်တာကဒီ American Indian အသုံးနှုန်းစာ file နဲ့တင်ထားပေးတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုမျိုးစာကိုတော့ကျမတို့ VOA website မှာတင်ထားပေးတယ်လို့သတင်းကောင်းပါချင်ပါတယ်ကျမတို့ရဲ့ Facebook စာမျက်နှာပေါ်မှာလည်းဒီ American Indian အသုံးနှုန်းအစီအစဉ်တင်ဆက်ပေးလိုက်မှာစာကိုအစအဆုံးဖော်ပြပေးနေပါတယ်နော်VOA မြန်မာပိုင်း website ဖြစ်တဲ့ bambis.voanews.com ကိုတွားပြီးတော့ကြည့်မယ်ဆိုရင်ကျမတို့အင်္ဂလိပ်စာသင်ခန်းစာဆိုတဲ့ရွေးချယ်လို့ရတဲ့အကွက်လေးတွေ့ပါလိမ့်မယ်။အဲ့လေးကိုနှိပ်လိုက်တဲ့ခါမှာကျမတို့ VOA မြန်မာဌာနကတင်ဆက်ပေးတဲ့အင်္ဂလိပ်စာသင်ခန်းစာ၃ခုဖြစ်တဲ့ American Indian အသုံးနှုန်းများသင်ခန်းစာနောက်ပြီးတော့မက်ကျေးမုံရဲ့အင်္ဂလိပ်စာနဲ့ရုပ်ရှင်တွေကအင်္ဂလိပ်စာအစီအစဉ်တွေကိုတွေ့ရမှာပါ။ဒီသောရရှင်က American Indian အသုံးနှုန်းစာဖိုင်ကိုလိုချင်တာဖြစ်တဲ့အတွက်ကြောင့်မလို့ American Indian အသုံးနှုန်းဆိုတဲ့နေရာကိုနှိပ်လိုက်ရပါမယ်။အဲ့ဒီခါမှာတင်ထားပေးခဲ့ပြီးတဲ့အစီအစဉ်တွေကိုတွေ့ရပါလိမ့်မယ်ဒီ American Idiom အသုံးနှုန်းသင်ခန်းစာအစီအစဉ်တွေပါဒ ဒီမှာဒီတော်ရရှင်ကပဲအစီအစဉ်ကိုလိုချင်တာလေအဲ့ညာတော့ပြတ်ထပ်ပြီးရွေးချယ်လိုက်တဲ့အခါမှာအဲ့အစီအစဉ်ရဲ့ video file အသံ file နောက်ပြီးတော့အဲ့အစီအစဉ်ထဲမှာတင်ကြားထားတဲ့သင်ခန်းစာကိုစာနဲ့ရေးထားတာကိုတွေ့ရပါလိမ့်မယ်ရှင်။အဲ့ဒါဆိုအဲ့ဒါကိုကူးယူပြီးတော့ကိုယ့်ဘာကို PDF လုတ်ချင်တဲ့လုတ်ဒါမှမဟုတ် Word file ထဲမှာတင်ချင်တဲ့တင်ကြိုက်သလိုတင်လို့ရပါတယ်နော်။ကျွန်မဒီတော်ရရှင်ကို Messenger ကနေလှမ်းမေးထားတာမလို့ Messenger ပေါ်မှာလည်းအဲ့အဆင့်လေးတွေကိုပြန်ပြီးတော့အဆင့်လေးတွေကိုပို့ပြီးဖြည့်ချပေးလိုက်ပါမယ်နော်။ video ကိုနားဆင်အားပေးတဲ့တော်ရရှင်နဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်။အဖွဲ့သားများအားလုံးကျန်းမာရွှင်လန်းကြပါစေလို့ဆုတောင်းပေးလာတဲ့မြင့်တန်းကိုလည်းအထူးကျေးဇူးတင်ပါတယ်။ကိုမြင့်တန်းကိုယ်တိုင်လည်းကျန်းမာရွှင်လန်းစေဖို့ပြန်ပြီးဆုတောင်းပေးကြောင်းပြောချင်ပါတယ်နော်။သူကပဲ VOY အဖွဲ့သားတွေအားလုံးနဲ့အတူကဘာသူကဘာသားတွေအားလုံးစိတ်နှလုံးအေးချမ်းကြပါစေလို့လည်းဆုတောင်းလာပါတယ်။ဟုတ်ကဲ့အခုလို VOY အဖွဲ့သားတွေအတွက်ကအားလုံးအတွက်ကဆုမွန်ကောင်းတွေတောင်းပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ကြော်ကြော်ဦးဆိုတဲ့တော်ရရှင်ကတော့အားလုံးစိတ်ချမ်းမြေ့ကြပါစေနော်တဲ့ခတ်တူတူလေးပါပဲဆုတောင်းပေးလာတာပါ။ဟုတ်ကဲ့ပါအထူးကျေးဇူးတင်ပါတယ်ရှင်။VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တချို့ကနားဆင်ပြီးရေးလာတဲ့သောရရှင်ကကျွန်တော်တင်ဆက်ပေးတဲ့ကျန်းမာရေးအစီအစဉ်တစ်ခုဖြစ်တဲ့စီဂျိုယောဂာနဲ့ပတ်သက်ပြီးတော့သေဆုံးမှု short ချရေးဆိုတဲ့အစီအစဉ်ကိုနားဆင်ပြီးတော့ကိုစိုးသူရဆိုတဲ့သောရရှင်သူမေးချင်တာကိုမေးလာပါတယ်ဒီမှာသူက
ဘယ်လိုစားတောက်မှုမျိုးနေထိုင်မှုမျိုးကစီဂျိုယောဂာဖြစ်နိုင်ခြင်းများတယ်ဆိုတဲ့အကြောင်းအများသိမြင်ကြောက်လာအောင်ရှောင်တတ်အောင်စောင့်တတ်အောင်အသိပညာပေးကြစေလိုပါတယ်
ဘလို့စားတောက်မှုမျိုးနေထိုင်မှုမျိုးကစီဂျိုယောဂါဖြစ်နိုင်ခြင်းများနိုင်နေဆိုတဲ့အကြောင်းအများသိမြင်ပြီးတော့ကြောက်လာအောင်ရှောင်တတ်လာအောင်စောင့်တတ်လာအောင်အသိပညာပေးစီလိုပါတယ်ဟုတ်ကဲ့ပါကိုစိုးသူရရေကျွန်တော်တို့ VOE ကနေပြီးတော့အပတ်စဉ်ကျမရေးနဲ့ပတ်သက်ပြီးတော့အစီအစဉ်နှစ်ခုတင်ဆက်ပေးနေပါတယ်နော်ရေဒီယိုမှာနှစ်ခုရုပ်မြင်သံကြားမှာဆိုရင်တော့အစီအစဉ်တစ်ခုပါပထမတစ်ခုကကျမရေးအစီအစဉ်ရိုးရိုးဖြစ်ပြီးနောက်တစ်ခုကလူလူနဲ့ကျမရေးအစီအစဉ်ဖြစ်ပါတယ်ဒီအစီအစဉ်နှစ်ခုစလုံးမှာကျမတို့စီဂျိုယောဂါမဖြစ်အောင်နှလုံးသွေးတို့မဖြစ်အောင်လို့ဘလို့ကြင်ကြံနေထိုင်ရမလဲဆိုတဲ့အစီအစဉ်တွေကိုမကြာခဏဒီသက်ဆိုင်ရာဆရာဝန်တွေနားလည်တက်ကြွတဲ့ဈေးပညာရှင်တွေနဲ့မေးမြန်းပြီးတော့တင်ဆက်ပေးနေပါတယ်ရှင်ကိုစိုးသူရပြန်ကြည့်ကျင်နေဆိုရင် Facebook စာမျက်နှာမှာဒါမှမဟုတ်ကျမတို့ရဲ့ VOA မြန်မာ website မှာပြန်ပြီးတော့ share လို့ရပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးသားလာကြတဲ့အစားတချို့ကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ပထမအဦးဆုံးမတရားတဲ့တရားစီရင်ရေးဆိုပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့သရရှင်ဦးဆန်းအောင်ရဲ့အစားတို့လေးကိုပြောပြပေးခြင်းပါတယ်။သူကဘယ်လိုများရေးထားပါလဲ
။မြန်မာနိုင်ငံတရားရေးလောကကြီးတစ်ခုလုံးထိတ်ဆုံးကနေအောက်ခြေအထိယိုယွင်းပျက်စီးလက်ပေးလက်ယူကျူးလွန်နေပါတယ်။1962ခုနှစ်နောက်ပိုင်းပေါ်ပြီးတော့သိုးသည့်ထက်ဆိုးလာခဲ့ပါတယ်။တန့်ရှင်းတဲ့တရားမျှတတဲ့တရားစီရင်ရေးမျိုးကိုလိုလားပါသည်
။တန့်ရှင်းမျှတတဲ့တရားစီရင်ရေးမျိုးကိုလိုလားပါတယ်။ဟုတ်ကဲ့ပါ။ဒါလည်းပြည်သူတွေအားလုံးတောင်းဆိုနေတဲ့အချက်ပဲဖြစ်ပါတယ်နော်။နောက်ထပ်သောရရှင်တွေကတော့ဒီမြန်မာနိုင်ငံကစီးပွားရေးအကျက်အတည်းနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့စာတွေပဲဖြစ်ပါတယ်။တောက်ကြဖြိုးဆိုတဲ့သောရရှင်ကလုပ်ငန်းကိုင်ခန်းတွေတော်တော်လေးကိုဆိုးရွားနေတဲ့အခြေအနေရောက်နေပြီလို့အခုလိုရေးလာပါတယ်။
မင်္ဂလာပါဒီနှစ်ပိုင်းကာလမှာစီးပွားရေးလုပ်ငန်းတွေမကောင်းကြပါဘူးအခုလက်တလောအလုပ်လက်မဲ့တွေများနေကြပါတယ်အလုပ်ခေါ်စာတွေနဲ့ဝန်ထမ်းတွေခေါ်နေကြပေမဲ့ပေးတဲ့လိုအားကတွေကနေတွက်နဲ့တွက်ကြည့်ရင်တွက်ချေမကိုက်ကြလို့ဘယ်သူမှမလုပ်ချင်ပါဘူးကျွန်တော်ကစာပုံနှိပ်တိုက်မှာလှုပ်လှုပ်ပါတယ်တခြားလုပ်ငန်းတွေကောင်းမှကျွန်တော်တို့လုပ်ငန်းတွေလည်းကောင်းမှာပါတချို့ပုံနှိပ်တိုက်တွေဆိုရင်စာပုံနှိပ်ရိုက်စာအလုပ်မရှိလို့ဆက်တွေတောင်ရောင်းပြရတဲ့တိုက်တွေရှိပါတယ်စီးပွားရေးဟာနိုင်ငံရေးနဲ့တော့ဆိုင်မယ်ထင်ပါတယ်ကျွန်တော်တို့နိုင်ငံမှာစီးပွားရေးကိုနိုင်အောင်နိုင်ငံတော်ကမထိန်းနိုင်ဘူးဗျာကျွန်တော်တို့နိုင်ငံမှာပြောင်းလဲတာတွေရှိတဲ့တလောက်ရှိကြပါရဲ့မပြောင်းလဲကြတာကတော့အဝေးကိုတွားကြည့်စရာမလိုပါဘူးလက်ရှိကိုယ့်ဘဝကိုပဲကျင့်သိပါတယ်စားဝတ်နေရေးကကြက်တဲနေတယ်ဒါဟာအလုပ်ကိုင်တွေမကောင်းကြလို့ဖြစ်နေကြတဲ့ပြဿနာတစ်ခုပ
ါဟုတ်ကဲ့ပါကိုတောက်ချဖြိုကမြန်မာနိုင်ငံမှာအလုံးလို့ရတာအခုတလောအတော်လေးကိုစိုးရွားပါတယ်ဆိုပြီးရေးလာတဲ့အချိန်မှာနွဲ့နွဲ့ဆိုးဆိုတဲ့တော်ရရှင်ကတော့မင်္ဂလာညချင်ပါဘယ်တော့မြန်မာပြည်သူလူထုကိုအလုပ်တွေပေးနိုင်မလဲသိချင်ပါတယ်ဟုတ်ကဲ့အစိုးရကိုသူကမေးလာတာပါလယ်သမားတဦးပါဆိုပြီးရေးလာတဲ့တော်ရရှင်ကိုလင်းရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်နော်သူကတာပေါင်းမျိုးနဲ့စစ်ပင်ကြီးကြေးရွာကပါတဲ့
မြန်မာပြည်ကပေးစာများအစီအစဉ်မှာထည့်သွင်းပြောကြားပေးပါကျွန်တော်ကလယ်သမားတဦးပါကျွန်တော်ကလယ်သမားတစ်ယောက်ပါတာပေါင်းမျိုးနဲ့စစ်ပင်ကြီးရွာကပါလဲမြေဝယ်ထားတာ3နှစ်တောင်ရှိပါပြီ။ပုံစံ9အလွဲပြောင်းလုံးလို့မရလို့ဘဏ်ကချေးငွေထုတ်လို့မရပါဘူး။အခုချိန်ထိလည်းမရသေးပါဘူး။ဥပဒေမထွက်သေးလို့တဲ့3နှစ်တောင်စောင့်လာရတာ။ မရသေးဘူးဆိုတော့ဘယ်တော့ရမလဲနိုင်ငံတော်အကြီးအကဲများတည်စေဖို့ပါအခုမှမြေရိုင်းလဲလုတ်သူတွေကဘန်မှာချင်းငွေထုတ်လို့ရတယ်လောက်ကြပါအောင်အကြီးအကဲတို့ရဲ
့ဟုတ်ကဲ့ခုနှစ်ပုံစံအလွှဲပြောင်းလို့မရလို့ဘန်ထုတ်လို့မရဘူးဆိုတော့ဒီမှာကျမနည်းနည်းလေးတိတ်မရှင်းတာကဒီစာချုပ်ကိုပြပြီးတော့ငွေချီးယူမှာကိုပြောတာလားဒါမှမဟုတ်ရင်လဲလဲဝယ်ထားပြီးတော့အလွှဲပြောင်းလို့မရဆိုတာဒီလဲကိုတခြားသူတွေကိုရောင်းချင်လို့ဒီလိုအလွှဲပြောင်းလို့မရပဲねကိုယ့်လက်ထမှာကြာနေတယ်ဆိုရဲသဘောကိုပြောတာလားဆိုတာမရှင်းလဲမအောင်ဒီလုပ်ငန်းလုံးဒီလုပ်ငန်းလုပ်ကင်နေကြသူအချင်းချင်းကတော့ဒီသူတို့ပြောဆိုနေကြစကားလုံးလဲရှိမယ်ဆိုတော့သိမယ်လို့ထင်ပါတယ်เนาะကျမတို့အမေရိကန်ပြည်အစုမှာ TV Lottery ဆိုတဲ့အမြဲတမ်းနေထိုင်ခွင့် Green Card ပေါင်းမဲ့ကန်ဆန်းမဲတွေရှောက်ထားနိုင်တဲ့အချိန်ရောက်ပါပြီနော်။ဒါကြောင့်မလို့ဘလို့ရှောက်ထားနိုင်လဲဆိုတဲ့အချက်လက်အသေးစိတ်ကိုသောရရှင်နေနဲ့မျှဝေချင်ပါတယ်
။ TV Lottery လို့ခေါ်တဲ့အမေရိကန်ပြည်အစုမှာခြေချနေထိုင်ခွင့်ရှိတဲ့ Green Card Visa ကန်ဆန်းမဲအတွက်ရှောက်ထားနိုင်ကြပြီဖြစ်ပါတယ်။ရှောက်လာတင်ရတဲ့ tvlottery.state.gov ဆိုတဲ့ website မှာတော့ရောက်ကြည့်ရှုနိုင်ပါတယ်။အခုတစ်ခေါက်လျှောက်လာတင်ပြီးတော့ Green Card Visa ကန်ဆယ်ပဲပေါက်ကြတဲ့သူတွေဟာအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ရှိတဲ့ Visa ကိုရကြမှာပါ။ကဲဒီတော့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့် Green Card Visa ကန်ဆယ်ပဲအတွက်လျှောက်ထားခြင်းကြတယ်ဆိုရင်တော့ dvlottery.state.gov စလုံးပေါင်းကတော့ dvlottery.state.gov ဆိုတဲ့ဒီအမေရိကန်နိုင်ငံသားရေးဌာန TV Lottery website မှာရှောက်ထားနိုင်ကြပါရဲ့ရှင်
။ဒါကတော့အမေရိကန်ပြည်သူစုမှာပြောင်းရွှေ့အခြေချနေထိုင်ခြင်းတဲ့သူတွေဘလို့ရှောက်လွှာတင်လို့ရနိုင်လဲဆိုတာကို VOA သောရရှင်နေနဲ့မျှဝေပေးလိုက်တာပါ။သောရရှင်နေရဲ့ပေးစာတွေဒီသူတို့ရဲ့မှတ်ချက်တွေဝေမျှတာကိုဒီတစ်ပတ်ဒီမှာရက်ပြီးတော့သိစစ်တဲ့သောရရှင်နေအတွက်လည်းနောက်ပိုင်းမှာအလှည့်ပေးခြင်းမှာတည်ရှင်။ဒီသောရရှင်နေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းညာရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့သတင်းပေးခြင်းပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးစာရိတ်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။email ပေးဖို့မယ်ဆိုရင်လည်း bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammy's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။တော့တင်းချစ်တဲ့သောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖော်ပြပေးမှဖြစ်ပါတယ်။မျိုးကြောမြိုင်တည်ဆူထားတဲ့မင်းနာရှိရင်လေးဆိုတဲ့သတင်းလေးကိုတငယ်ချင်းတယောက်က Facebook ပေါ်မှာတင်ပြီးတော့အဝေးမြထားလို့နားထောင်ဖြစ်ပါတယ်။ဒီသတင်းလေးကသချင်းကောင်းလေးတစ်ပုဒ်ဖြစ်ပြီးတော့နားမထောင်ရတာလည်းတော်တော်ကြာသွားပြီမလို့နားထောင်ပြီးတဲ့သောရရှင်တွေလည်းပြန်နားထောင်ခြင်းပဲ။နောက်ပြီးတော့မနားထောင်ရသေးတဲ့သောရရှင်အစ်တတွေလည်းနားထောင်ရင်သူတို့သဘောကျမှာပဲလို့ကျွန်မယူဆပြီးတော့ဒီသတင်းလေးကိုထုတ်လွှင့်ပေးခြင်းပါတယ်။မျိုးကြောမြိုင်တည်ဆူထားတဲ့မင်းနာရှိရင်လေးဆိုတဲ့သချင်းကိုအားလုံးနဲ့ထိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါဦးနော်
။ကိုယ်ရဲ့တွင်ရာထဲမှာဒိန်ွေလိုမျောနေရင်နဲ့ပြည်ရာမိတယ်လေ။အစုံမဲ့နေရဲ့များစွာခန္ဓာရဲ့ပြေ 牛坡的南坡嘛，不让豆卡米让瑞包瓜不是，小贝不美，闽南西北，秋梅的爱美是，巴雅的。一家拉巴路里梦妙为阿姐绝壁波涛咖喱但亚洲里波瓦莫里飘送你
有这么样的说他的没拿戏你说的情况拿戏给他亚拉吧你妈的年龄的刚刚也当被捕了的比如你妈妈把你当上心的给我一般被杀的先不用查人呢，对得起张老二哥。这两个人呢，另外呢，这两个人没得办钱的嘛，你妈比个别家伢子先干的，讨论建设比你话的。对头，别个别的事情呢，个 radio 个呢，大家难讨论也无所谓咯。VOA internet 上面的嘛，也比较难先来嘛那些。这马路也 website 里查个 bermis.voanews.com 是吧的 ？VOA 个来查也查不好咯。多少钱的阿龙训练成的查完这些？
Show me baby, me me na shi ne, chou mei doi me shi, ba ya de mani, e jian la palo ni, mou mia wei ma zi, jue bi po to ka ri, da ya zo ri, po wa mo.
ဒါနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါအခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်မှာဖြစ်ပါတယ်တင်ယူနိုင်စွမ်းရှိတဲ့တူပညာရေးဤပညာသုံးဆက်ရုပ်တစ်ခုကိုဗြိတိန်ပါလီမန်ကော်မတီတစ်ခုမှကြားနာဝယ်လုပ်ခဲ့ပါတယ်ဂျာမနီနိုင်ငံအနောက်ပိုင်းကိုလုံးမြို့မှာရွှေဖြုံသီးတွေကိုထူထွင်းပြီးလှုပ်ထားတဲ့လှေစီးပြိုင်ပွဲကျင်းပပါတယ်မအီတန်စင်နဲ့ကိုငိမ့်ညံ့တို့ကတင်ပြမှာပါ
တင်ယူနိုင်စွမ်းရှိတဲ့တူပါညာရေး Artificial Intelligence AI မျိုးစိတာသုံးစေုပ်တရုပ်ကိုပြည်ထောင်နိုင်ငံလန်ဒန်မြို့ဗြိတိရှ်ပါလီမန်ကော်မတီတစ်ခုမှကြားနာမေးမြန်းခဲ့ပါတယ်။စတုထမြောက်စက်မှုဒေါ်လာရေးနဲ့ပတ်သက်ပြီးတော့ဤပညာဖန်တီးစမ်းသစ်မှုရဲ့တန်ဖိုးနဲ့စာသင်ခန်းထဲမှာစေုပ်အသုံးပြုဖို့ကိစ္စတွေကိုစေုပ်တီထွန်းတဲ့ကျောင်းသားတွေနဲ့အတူဆွေးနွေးမေးမြန်းတာပါ။ပပလိုနာမည်ပေးထားတဲ့ဒီဆက်ရုပ်ဟာတက်ကြီးရွယ်အိုတွေကိုပြုစုဆောင်ရှောက်ဖို့တည်ထွင်ထားတာဖြစ်ပြီးတော့ကလေးတွေကိုစာသင်ကြားပေးဖို့လည်းပြည်ပြင်ဖန်တီးထားပါတယ်။နိုင်ငံတကာစီမံကိန်းဖြစ်တဲ့ CARES စီမံကိန်းရဲ့အစိတ်အပိုင်းလည်းဖြစ်ပြီးတော့ Britain Middlesex တက္ကသိုလ် EU နဲ့ဂျပန်အဖွဲ့အစည်းတွေပူးပေါင်းဖန်တီးတဲ့လူတူဆက်ရုပ်ဖြစ်ပါတယ်။သူတို့အင်တာနက်ဆိုင်မျက်နှာမှာတော့ဒီဆက်ရုပ်ဟာသူတို့ပြုစုဆောင်ရှောက်ရတဲ့လူရဲ့ရင်ကျေးမှုနဲ့အမူအရာပုံမှန်လိုက်ပြီးတော့ပြောင်းလဲပြုစုဆောင်ရှောက်နိုင်ဖို့ဒီဇိုင်းဖန်တီးထားတယ်ဆိုပြီးရေးသားထားတာပါရှင်။
ဂျမနီနိုင်ငံအနောက်ပိုင်းကလုံးမြုံနာမှာရွှေဖြုံသီးကြီးတွေထွင်းပြီးဖလေလုံစီပြိုင်ပွဲကျင်းပခဲ့ပါတယ်။နှစ်စဉ်ကျင်းပတဲ့ဒီပွဲမှာလူတကိုယ်စားဆန့်နိုင်တဲ့ရွှေဖြုံသီးကြီးတွေကိုစီးပြီးတော့လုံးမဒေတာကရေကန်ကြီးမှာ115ပေအကွာအဝေးကိုပြိုင်ကြရတာပါ။အခုလိုလှေအဖြစ်လှော်နိုင်မှုအတွက်ရွှေဖြုံသီးကြီးတွေကိုတီးတန့်စိုက်ကြတာဖြစ်ပြီးတော့အနည်းဆုံးတစ်လုံးကိုပေါင်950အလေးချိန်ရှိတာဖြစ်ပါတယ်။ဒါမှသာလှေမှောက်မဲ့အန်ဒီယေကိုရော့ပါးစေမှာဖြစ်ပြီးတော့အလေးချိန်ပုံများတဲ့သူဆိုရင်တော့ရွှေဖြုံသီးကြီးကြီးလိုအပ်မှာပါလေကိုဆန်ပြီးလှော်ရတာမလွယ်ပေမဲ့ရေလန်းသိရင်တော့အဆင်ပြေပါတယ်လို့ပါဝင်ခဲ့သူတဦးကပြောပါတယ်ပြိုင်ပွဲဝင်ပုံစံ6မျိုးပါဝင်ပြီးတော့အမြန်ဆုံးပန်းဝင်တဲ့သူကိုဒေါ်လာ230ချီးမြှင့်တာပ
ါဒီနိုင်ငံအန်ဒီဆောင်တန်းဘော်ကလူသူအယောက်ပေါက်ဝေးတဲ့မြို့လေးတစ်ခုမှာမြို့တော်ဝင်ရွေးချယ်ပွဲမှာတော့ခေါင်းပန်းလှမ်းပြီးတော့ဆုံးဖြတ်ခဲ့ကြပါတယ်
သူတို့နှစ်ယောက်ရရှိတဲ့မဲရီအတွက်တွေတူညီနေတဲ့အတွက်အခုလိုဆုံးဖြတ်ခဲ့ရတာဖြစ်တဲ့အကြောင်းအမျိုးသားရွေးကောက်ပွဲကြီးလူကြီးတွေကကြေညာလိုက်ပါတယ်။တောင်ပိုင်းအင်ကာဒေသမှာတည်ရှိတဲ့ Tipilo မြို့ကလေးရဲ့မြို့တော်ဝန်အဖြစ် Popular Acting Party ကအလေလက်သမား Wilbert Estrada ကကံကောင်းပြီးတော့မြို့တော်ဝန်ဖြစ်သွားတာပါ။သူရဲ့ရှင်ပြိုင်ဘက် Javier Gallegos ဟာ Regional Movement Works for Modernity ပါတီကဖြစ်ပြီးတော့သူတို့ညီကိုဝန်ခွဲတော်ဆက်သူလည်းဖြစ်ပါတယ်။လူဦးရေ348ယောက်မဲပေးဖို့စီရင်သွင်းထားတဲ့မြို့ကလေးမှာသူတို့ညီကိုနှစ်ယောက်ကတယောက်ကိုတယောက်နာမည်စီနဲ့တရေကျနေတဲ့အတွက်အခုလိုခေါင်းပန်းလှန်ပြီးတော့မြို့တော်ဝန်ယူခဲ့ကြလည်းဖြစ်ပါတယ်ရှင်။
ဘာလို့လဲသူကြဆံများသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါလာမယ့်အင်္ဂါည VO ရဲ့တိုက်ရိုက်လေလံအစီအစဉ်မှာဘယ်လိုအကြောင်းအရာမျိုးတွေဆွေးနွေးကြမလဲဆိုတာကိုအသိပေးချင်ပါတယ
်သရရှိမှန်ခင်ဗျာအရပ်ဖတ်လူမှုအဖွဲ့အစည်းတွေလူလူအခြေပြုလူမှုအဖွဲ့တွေအားကောင်းခိုင်မာမှုဆိုတာဟာဒီမိုကရေစီစနစ်စိတ်ချခိုင်မာစေဖို့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်ဒါကြောင့်လည်းပဲဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့အစည်းတွေအားကောင်းခိုင်မာတဲ့အနေအထားကိုခုရောက်လာပြီလို့ဆိုနိုင်ပါသလား။နောက်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကရောဒီအရက်ဖက်လူမှုအဖွဲ့တွေပေါ်မှာဘယ်လိုသဘောထားရှိလဲ။မြန်မာအရက်ဖက်လူမှုအဖွဲ့အစည်းတွေဘက်မှရောဘယ်လိုမျိုးအခက်ကြုံမှုတွေရှိနေပါသေးလဲ။ဒီအရက်ဖက်လူမှုအဖွဲ့တွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးတစိတစောင်းကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးမြန်မြန်လူတွေတို့ရရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြီးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်ကြမယ်တို့ရရှိနေကိုကြိုဆိုပါရစေခင်ဗျာ။
အမေအင်္ဂါည VO ရဲ့ Daily Line စီစဉ်မှာသွားရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာမနေ့ပြန်မနေ့ VO ရာထုတ်လွှင့်မဲ့အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိ line no meter 32.48.50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ VO ရာတင်ဆက်ပြီးသမျှသတင်းအစီအစဉ်တွေရုပ်သံအစီအစဉ်တွေကိုတော့ burmese.voanews.com internet စာမျက်နှာမှာကြည့်ရှုနိုင်ပါတယ်အခုတော့ကြာနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြမှာပ
ါ။တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံးအတွင်းမှာဆော်ဒီသတင်းထောက်ဂျမဲကာချိုဂီတည်ဆုံခဲ့ရမှုအပေါ်ဆော်ဒီအာရေဗျရဲ့ရှင်းလင်းချက်ကိုအမေရိကန်သမ္မတကထိုးနှက်ပြောဆိုလိုက်ပါတယ်။လိမ့်လည်လှည့်ပြားခဲ့တယ်ဆိုတာရှင်းပါတယ်လို့သမ္မတထရန့်ကပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းဆော်ဒီအာရေဗျနိုင်ငံဟာအမေရိကန်ရဲ့စေစွနစ်နဲ့ချီတီးရှိလာတဲ့မဟာမိတ်ဖြစ်ပါတယ်လို့အမေရိကန်သမ္မတထရန့်ကမနေ့စနေနေ့နှောင်းပိုင်းမှာဝါရှင်တန်ပို့သတင်းစာကိုပြောဆိုသွားပါတယ်။တာလာဖြင့်နျူကလ িয়ার လက်နက်သဘောတူစာချုပ်ကိုရုရှားဘက်ကချိုးဖောက်တာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဒီသဘောတူစာချုပ်ကနေနှုတ်ထွက်ဖို့လုပ်မှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့မှာပြောပါတယ်။ဒါပေမဲ့ရုရှားကဘလို့ချိုးဖောက်ခဲ့တယ်လဲဆိုတာကိုတော့သူကအသေးစိတ်မပြောပါဘူး။ရုရှားအစိုးရဘက်ကတော့ဒီသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်တာဟာအန္တရာယ်ရှိတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဒီကနေ့မှာတုံ့ပြန်ပြောဆိုသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာမနစ်စနေနေ့ကကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာမဲမပေးလိုက်ရသူတွေမဲပေးခွင့်ရဖို့ဒီကနေ့တနင်္ဂနွေနေ့မှာဒုတိယမြောက်နေ့အဖြစ်ဆက်ပြီးတော့ကျင်းပပါတယ်။မနစ်စနေနေ့ကတော့လူပေါင်း3သန်းမဲပေးခဲ့တယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဂွာတီမာလာနဲ့မက္ဆီကိုနိုင်ငံနယ်စပ်ကတ္တာမှာပိတ်မိနေတဲ့ရွှေပြောင်းအခြေချသူတို့ဟာမနစ်စနေနေ့ကတော့မက္ဆီကိုနိုင်ငံထဲကိုရေကူးပြီးတော့ဝင်ရောက်ခဲ့ကြပါတယ်ရှင်။
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီ10:00အထိ line no meter 2532.51တို့ကနေထုတ်လွှင့်ခဲ့တာပါ။တို့ရရှင်နေအားလုံးဘေးပြာဝေးကွာပြီးပျော်ရွှင်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.